စနေပြုတဲ့ကုသိုလ်များနဲ့ဆက်ပြီးတော့တရားနာကြရအောင်ပြီးမှရည်စက်ချခြင်းအမြတ်တမ်းပြီးဝင်ခြင်းကိစ္စကိုဆောင်ရွက်ပေးမယ်။ရှင်နေသာသနာတော်နှစ်2556ခုနှစ်မြန်မာကောစာတက္ကရေ1384ခုနှစ်ဝါကောင်လဆန်း6ရက်ခရီးနှစ်2022ခုနှစ်ဩဂုတ်လ23ရက်ကြာသာပတေးနေ့မှာစကိုင်းတောင်ယူမြဆက်ကြအကြောင်းတိုက်သူလာရောက်ပြီးတော့နှစ်နှစ်မြောက်နှစ်ကြိမ်မြောက်အဖြစ်နဲ့ကုသိုလ်ပြုကြတာကမန္တလေးတိုင်းဒေသကြီးမြစွန်မြို့နယ်မြမကြီးမြို့ပုံညကာမီယုဝတီအဖွဲ့ဖြစ်ကြပါတယ်အဲ့တော့မိမိတို့ပုံညကာမီယုဝတီအဖွဲ့ဝင်များဖြစ်ကြတဲ့နံပါတ်1ဒေါခင်သည်တမိမာတန်တန်ချူနံပါတ်2ဒေါမြသိန်းတမိမာအေးအေးထွေနံပါတ်3ဦးကျော်အောင်ဒေါသက်တမိမာဝင်းဝင်းကျော်နံပါတ်4ဦးငိမ့်ဒေါစိန်တမိမာအေးယူခိုင်နံပါတ်5ဦးပေါ်တင်ဒေါခင်တွေတမိမာလက်လက်နိုင်နံပါတ်6ဒေါသိန်းပြည့်တမိမာရင်ရင်ဆန်းနံပါတ်9ဒေါ်ထွေးတင်ဒူမမာခင်မျိုးဝေနံပါတ်10ဦးတင်ဆွေဒေါ်စန်းရွဲ့တမိမာငိမ့်ဤဖြူနံပါတ်9ဒူရဲအုပ်ဦးကျော်စီရဒေါ်အေးအေးမူနံပါတ်10ဒေါ်တန်တန်းမြညီမဒေါ်တန်တန်းလနံပါတ်17မလွင်လွင်အောင်ညီမမငင်ငယ်အောင်နံပါတ်12ဦးစန်းမောင်ဒေါ်လာကျွေနံပါတ်13ကိုမင်းတန်းဦးမခင်ပြုံးကြီးနံပါတ်14ကိုခင်စောမခိုင်ခိုင်ဦးနံပါတ်15ကိုကလာမခင်လေးဆွေနံပါတ်16ကိုအောင်အောင်မမြစန်းကျူအဲ့တော့ဒီလိုအဖွဲ့ဝင်များဖြစ်ကြတဲ့ပုံညကာမီယုဝတီအဖွဲ့သူဖွဲ့သားများကညာဆက်ကြအကြောင်းတိုက်တို့လာရောက်ပြီးတော့ယနေ့တန်ဃာတော်335ပါးတို့အားနှစ်နှစ်မြောက်နှစ်ကြိမ်မြောက်အဖြစ်နဲ့အာယုံခါမှာအာယုံစွမ်းများဆက်ကပ်လူတန်းခြင်းနေ့လေခါမှာလည်းပဲ335ပါးတို့အားနေစွမ်းများဆက်ကပ်လူတန်းခြင်းညနေခါမှာလည်းပဲတန်ဃာတော်335ပါးတို့အားဖြိုရည်ဆေးပစ္စည်းများလူတန်းခြင်းဆိုပြီးတော့တနေ့တာအတွက်တာဝန်ယူပြီးတော့ကုသိုလ်ကောင်းမှုများကိုပြုလုပ်ခြင်းထုံမရဘနာယကနုနာယကကနဝဇကစာကြ24ပါးတို့ဟာတပါးတပါးတင်5000ကျက်တန်5000ကျက်တန်အဆက်တော်ပစ္စည်းများကိုလှူဒန်းကြခြင်းဆရာကြီးဖွားပုံညာဝရီအားလည်းပဲ5000ကျက်လှူဒန်းကြခြင်းထုံမရဘပညာရေးပရိသတ်ဖြင့်5000ကျက်ဆေးပရိသတ်ဖြင့်5000ကျက်ရေမီးပရိသတ်ဖြင့်3000ကျက်စုပေါင်းပြီးတော့ပရိသတ်ပင်များစိုက်ထူလူတန်းကြခြင်းဓမ္မပူဇာအဖြစ်ဝါစုသင်္ကန်းတွင်ဇုံတစုံနဲ့တသိန်းကျက်တန်အဆက်သောပစ္စည်းများလူတန်းခြင်းတိကျကုသိုလ်ရှင်များဖြစ်ကြတဲ့မြမကြီးမျိုးအခြေခံရဲ့ဥကြုံအောင်ဒေါ်သက်မိသားစုကဆွမ်းပရိသတ်ပင်5000ကျက်လူတန်းခြင်းကိုခင်စောမခန့်တိုင်မိသားစုကရေမီးပရိသတ်ပင်အဖြစ်5000ကျက်လူတန်းခြင်းဆိုပြီးတော့ကုသိုလ်များကိုဝိုင်းဝန်းပြီးတော့စုပေါင်းပြုလုပ်ကြရတယ်ပေါ့အဲ့တော့ယနေ့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့မြမကြီးမျိုးပုံညကာမီယူဝတီအဖွဲ့သူဖွဲ့သားများကိုဖုန်ကြီးနေနဲ့မေတ္တာရေဖြင့်ဆေးကြောပါဆိုတဲ့ခေါင်းစည်းနဲ့အနုမောဒနာတရားလိုက်နာကျင့်သုံးဖွဲ့ရာတရားတစ်ပုဒ်ကိုဟောကြားပေးမယ်ဒါကြောင့်တရားနာမယ့်မေတ္တာရေဖြင့်ဆေးကြောပါပါကြည့်လို့လေဆိုတော့ဘုန်းကြီးတို့လူပေါင်းလူအဖွဲ့စီမှာတဦးတယောက်တည်းနေလို့မရပါဘူးအာလုံအသင်းဖွဲ့မိသားစုတွေနဲ့နေကြရတယ်တယောက်တည်းနေတဲ့ပုဂ္ဂိုလ်ဟာလည်းပဲမိမိတို့ရဲ့ရွာမှာရက်ွက်နဲ့အဖွဲ့စီနဲ့နေကြရပါတယ်အဲ့တော့ဒီတော့ဒေါသဆိုတဲ့အာဃာတတရားကပူလောင်မှုကိုဖြစ်စေတယ်ဒေါသကြီးတဲ့အာဃာတကြီးတဲ့ပုဂ္ဂိုလ်တယောက်လူအတိုင်းဝိုင်းဖွဲ့စည်းတဲ့မှာရှိလာပြီဆိုရင်ဒီပုဂ္ဂိုလ်ဟာကိုယ်တိုင်လည်းပဲပူလောင်မှုတွေခံစားရတတ်တယ်ပဝန်းကျင်ကိုလည်းပဲပူလောင်မှုပေးတတ်တယ်ပေါ့ ဲ့တော့ဒီဒေါသအကတ္တတွေကိုမေတ္တာတရားနဲ့မိမိတို့စေချောနိုင်ပြီဆိုရင်ကိုယ်တိုင်လည်းပဲငြိမ်းချမ်းတယ်ပဝန်းကျင်မိသားစုပဝန်းကျင်ရဲ့ရွာအဖွဲ့အစည်းအားလုံးကိုလည်းပဲငြိမ်းချမ်းမှုပေးနိုင်တယ်ဒါကြောင့်မေတ္တာတရားလေးတွေကျင့်သုံးနိုင်အောင်ဘုရားမေတ္တာရည်ဖြင့်စေချောပါဆိုတဲ့ကောင်းစီနဲ့ဟောပေးမယ်အဲ့တော့ဒီတရားတော်ကိုနာယူရလို့ရှိရင်မိမိတို့ယနေ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းကနှစ်ပေါင်းများစွာကြာသွားနိုင်တယ်ပေါ့ဒီလိုမှမဟုတ်ဘဲနဲ့ဒေါသအာဃာတအတ္တတွေရှည်ဟန်းတင်ပြီဆိုရင်ဒီဖွဲ့စည်းကမကြခင်ပဲပျက်စီးသွားနိုင်တယ်ဒါကြောင့်ဒီဖွဲ့စည်းထဲမှာပါတဲ့ပုဂ္ဂိုလ်တွေကကိုယ်စီကိုယ်စီမေတ္တာတရားတွေကျင့်သုံးနိုင်အောင်ဘုရားကမေတ္တာရည်ဖြင့်စေချောပါဒီကောင်းစီလေးနဲ့တရားတစ်ပုဒ်ဟောပေးမယ်အဲ့တော့ဘုန်းကြီးတို့ဒေါသအာဃာတဆိုတာကတော့ပုထုဇဉ်ဒီမှာအပြေအဝရှိပါတယ်။နောက်ပြီးတော့အရိယာသူတော်ရှင်ဖြစ်သွားတဲ့တောတာပန်အရိယာသူတော်ရှင်တကတာကံအရိယာသူတော်ရှင်သူတို့လည်းပဲဒေါသတွေရှိသေးတာပဲ။ကြမ်းတမ်းမှုပဲမဖြစ်တာ။ယုံရင်ကြမ်းတမ်းမှုတော့မရှိဘူးပေါ့။ဘယ်ချိန်ကျမှဒီဒေါသအကတ္တတွေကင်းစင်တယ်လေလို့မေးရင်အနာဂံယဟန္တာဖြစ်မှာပဲ။ဒီဒေါသအကတ္တတွေကကင်းစင်သွားတယ်ဒါကြောင့်မိမိတို့ကပုထုဇဉ်တွေဖြစ်နေတော့ဒေါသအာဃာတရှိတော့ရှိနေကြတယ်သို့တော့မလွန်ကဲစေအောင်လွန်ကဲမှုမဖြစ်အောင်မေတ္တာရည်နဲ့ဆေချောပြီးတော့ဒီဒေါသအာဃာတတွေကင်းစင်နိုင်တဲ့မြတ်ကင်းစင်အောင်လုပ်ရမယ်ပေါ့အဲ့တော့ဒီတရားကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကဘုသူ့ကိုကြောင်းပြုပြီးတော့ဟောခဲ့တယ်လေဆိုတော့တိတ္တမထေရကိုကြောင်းပြုပြီးတော့ဟောခဲ့တာတိတ္တမထေရဆိုတာကမြတ်စွာဘုရားနဲ့ညီကိုတဝန်းခွဲတော်တယ်အဲ့တော့တိတ္တမထေရယဟန်တော်ရည်ရဲ့ယဉ်ကျေးမှုစာရိတ္တသီလကျင့်ဝတ်တွေချို့ယွင်းတယ်ပေါ့ဆရာတော်တွေဘာတွေကြွာလာတာမြင်ရင်သားနဲ့ခရီးဦးကျိုးဆုံးမှုမလုပ်ဘူးအားလုံးကလက်အုပ်ချီတာတွေဘာတွေကိုတာယာနေတယ်ဝါငယ်ပြီမဲ့လို့တရင်ကြီးတွေရဲ့လောချီတာစသည်ဖြင့်ဒီရှင်ကျင်းမှုတွေကိုတာယာတဲ့အတွက်ကိုယ်ကလောက်ရမှာကိုသူများလောက်တာကိုတာယာနေတဲ့အတွက်ယဟန်တော်တစ်ပါးကနေပြီးတော့ယဟန်ငယ်လေးတစ်ပါးကသူ့ကိုဆုံးမစကားပြောကြားတယ်ပေါ့တိုင်းမတိတ်တာကိုတော်ကြီးကမြတ်စွာဘုရားနဲ့ညီကိုလည်းပဲတော်တယ်တာကီဝင်မင်းမျိုးလည်းပဲဖြစ်တယ်ဆိုတော့မာမာနာတွေကသိကြီးတော့မြတ်စွာဘုရားတံကိုသွားလျှောက်တယ်သူ့ကိုဆဲကြပါတယ်လို့သွားပြီးတော့လျှောက်တယ်ဒီတော့ယဟန်တော်ကြီးအကျိုးကြောင်းလျှောက်တဲ့အခါမြတ်စွာဘုရားကတိတ်တာမှားတဲ့အကြောင်းပြီးတော့တိတ်တာတဲ့ဒီယဟန်တော်ကြီးကိုသင်တောင်းမှန်လိုက်ပါလို့ပြောတော့တိတ်တာကမတောင်းမှန်နိုင်တဲ့အကြောင်းညင်းဆန်ခဲ့တယ်။အဲ့တော့တိတ်တာမထေရကြီးရဲ့ပြောဆိုခတ်တဲ့အကြောင်းဒေါသကြီးတဲ့အကြောင်းအာဃာတကြီးတဲ့အကြောင်းဒါတွေကိုကြောင်းပြုပြီးမြတ်စွာဘုရားကဒီတရားတစ်ပုဒ်ကိုဟောခဲ့တာပါ။အဲ့တော့ဘယ်လိုဟောခဲ့တယ်လဲဆိုတော့အကုစီမံဝတိမံအဇီနီမံအဟာတိမေရေဇာတံဥပနေရှံတိဝေရံဒေတနသမတိမံငါကိုအကုစီဆဲဘူးပြီမံငါကိုဝရီညင်းစေပုတ်ခတ်ဘူးပြီမံငါကိုအဇီနီနီယမျိုးမျိုးနဲ့နိုင်ကျင်ဘူးပြီမေငါဤတန်တကံဥစ္စာကိုအဟာတိခိုးယူဘူးပြီဤတည်သူတွေ၍ရေကျင်ပုဂ္ဂိုလ်တို့သည်တန်ထိုရန်ညို့ကိုဥပနယံတိဖွဲ့ကြလေကုန်၏ဒေသံထိုရန်ညို့ဖွဲ့သူတို့၏ဝေရံယံတိနာသမတိဘေသောခါမမငြိမ်း၏နိုင်ပါကြတဲ့မြတ်စွာဘုရားကအဲ့ဒီတိတ်တာမြတ်စွာဘုရားကတောင်းမှန်ခိုင်းတယ်သူကမတောင်းမှန်နိုင်ဘူးယဟန်တော်ကြီးကသူ့ကိုဆဲတယ်လို့ဒေါသအာဃာတနဲ့ဆွဆွဲပြီးတော့ရန်ညို့တွေဖွဲ့တယ်ပေါ့အဲ့တော့ဒီရန်မျိုးဖွဲ့တာကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကမိန့်ကြားတယ်။မံငါကိုအကုစီဆဲဘူးပြီးမံငါကိုအဝရီညှင်းဆဲပုတ်ခတ်ဘူးပြီးတဲ့။တချို့ပုဂ္ဂိုလ်တွေကငါ့ကိုဆဲဘူးတဲ့ငါ့ဘောမှာတင်ပြင်ပြောဘူးတဲ့ငါ့ဘောမှာမဟုတ်မတရားဆဲဘူးတဲ့ဆွဆွဲဘူးတဲ့ဒီလိုတွေးပြီးတော့စိတ်ထဲမှာတမြင်မြင်နဲ့ခံစားရတယ်။တွေးတိုင်းတွေးတိုင်းဒေါသတွေပေါက်ကွဲတယ်။အာဃာတတွေကတရရလည်းပဲမပြေပြောက်တရရလည်းပဲမပြေပြောက်နဲ့သေကာနိတိဒီအဆွေတန်းကြီးတွေရှိသွားတတ်တယ်။ဘုန်းကြီးတို့တကယ်တော့တရားရှုမှတ်တဲ့အလေးရှိကြည့်ပေါ့။တရားရှုမှတ်တဲ့အလေးရှိလို့ရှိရင်ဒီအတန်တွေဆဲတဲ့အတန်တွေဟာသူ့အတူဖြစ်ပြီးတော့ပြတ်သွားတာပဲ။ဘုန်းကြီးတို့ဆဲလိုက်တဲ့အတန်ဆိုတာရုပ်သဘောတရား။ရုပ်ဆိုတာလည်းပဲသင်္ခါရသဘောတရားကြီးဖြစ်ပြီးတော့ပြတ်သွားတာ။ဆဲလိုက်တဲ့အတန်ဟာကြံမနေပါဘူး။နောက်ပြီးတော့ဘုန်းကြီးတို့ကိုယ့်ကိုယ်ကိုကြာတိလိုက်တဲ့စိတ်ကလေး ဒီစိတ်ကနန်တရားဖြစ်တော့ဖြစ်ပြက်ကပိုပြီးတော့မြန်သေးတယ်ဖြစ်ပြီးတော့ပြတ်သွားတာဒီကြားသိလိုက်တဲ့စိတ်တွေလည်းမရှိတော့အဲ့တော့ဘုန်းကြီးတို့ဆဲလိုက်တဲ့အတန်းကလည်းပဲယုတ်တရားဖြစ်ပြက်ကြားသိလိုက်တဲ့စိတ်ကလေးကလည်းပဲယုတ်တရားနန်တရားပဲဖြစ်ပြက်ပဲအဲ့တော့ဖြစ်ပြီးတော့ပြတ်သွားတဲ့ဒီဆဲလိုက်တဲ့အတန်းကိုပဲငါဆိုတဲ့ဆွေလန်းမှုရရှိနေတော့ငါ့ကိုဆဲဘူးတယ်ငါ့ကိုဘယ်တော့မှအချက်တကွဲကြိုးနေအောင်ပြောဘူးတယ်ဆိုဘူးတယ်ငါဘယ်နေရာမှာတွေ့တော့မှကိုဆောင်တိုက်ပြီးတော့ငါ့ကိုပုတ်ခတ်ဘူးတယ်ငါ့ကိုလုံကျန်ဘူးတယ်ဒါမျိုးတွေတွေ့ပြီးတော့ပုထုဇဉ်တွေကဒေါသအာကာတတွေနဲ့ဆွဲပြင်းနေကြတယ်တဲ့ပူလောင်နေကြတယ်အဲ့တော့ဒီပုဂ္ဂိုလ်နဲ့တွေ့လို့ရှိရင်လည်းပဲဒေါသတွေမထိန်နိုင်မသိမ့်နိုင်လက်စားချေခြင်းစိတ်တွေနဲ့အာဃာတတွေနဲ့ဒေါသတွေနဲ့အမြဲတမ်းပူလောင်နေတယ်တကယ်တော့ဆဲလိုက်တဲ့အတန်ဆိုတာလေဖြစ်ပြီးတော့ပြတ်သွားခဲ့ပြီမရှိတော့ပါဘူးနောက်ပြီးတော့ကိုတိလိုက်တဲ့ကြားပြလိုက်တဲ့စိတ်ကလေးဟာလည်းပဲဖြစ်ပြီးတော့ပြတ်သွားခဲ့ပြီတရားသဘောအရာမြဲတယ်ဆိုတာမရှိပါဘူးအဲ့တော့ဒါတရားရှုမလိမ့်ရှိတဲ့ပုံကိုယ်တွေဆိုရင်ဒီသဘောတွေနားလည်ပါတယ်အဲ့တော့အာဃာတကြီးတဲ့ငါဆွဲကြီးတဲ့ငါကိုဆဲဘူးတဲ့ငါသားသမီးကိုစော်ကားဘူးတဲ့ငါ့ကိုဘလို့လုပ်ဘူးတယ်စသည်ဖြင့်ဒီလိုငါဆိုတဲ့ဒီအတ္တဆွေကြီးရဲ့ကြီးလွန်နေပြီဆိုရင်တော့ဟိုးတစ်နှစ်ကဆဲဘူးတဲ့အတန်နဲ့ခုချိန်ထိကြားနေတာငါ့ကိုဘလို့ဆဲလိုက်တာတကယ်တော့ဒီအတန်နေရဖြစ်ပြီးတော့ပြတ်သွားခဲ့ပြီဒီပုဂ္ဂိုလ်ကငါဆွေတွေတိတ်ကြီးမားနေတော့ဒီဆဲလိုက်တဲ့အတန်ကြီးတွေဟာသူ့မှာမပြောက်ဘူးဖြစ်နေတော့တာပဲအဲ့တော့ဒီလိုပုဂ္ဂိုလ်တွေဘလို့နေလဲဆိုတော့ဝေဒန်တေသနာတမတိဒေတံထိုအရီလိုယံညိုးဖွဲ့တဲ့ပုဂ္ဂိုလ်တို့ဤဝေရံယံဒီနာသံမတိဘယ်သောအခါမှမငြိမ့်အေးနိုင်ပါ၏တဲ့ဒီလိုပုဂ္ဂိုလ်တွေရဲ့ယံညိုးဟာဘယ်တော့မှမငြိမ့်ပါဘူးတဲ့နောက်ပြီးတော့မင်္ဂါကိုအစီဤအနိုင်ကျင်ဘူးပြီးဤမျိုးမျိုးနဲ့အောင်နိုင်ဘူးပြီးမင်္ဂါဤတန်တကံဥစ္စာကိုအဟာတိခိုးဆောင်ဘူးပြီးတချို့ပုဂ္ဂိုလ်တွေကငါ့ကိုအနိုင်ကျင်တာဒါတတ်တဲ့လူကြားတဲ့ငါ့ကိုအချက်ခွဲလိုက်တာနောက်ပြီးတော့ငါပစ္စည်းတွေကိုမတရားသဖြင့်သူဟာယူဘူးတယ်။နေမျိုးမျိုးနဲ့ငါပေါ်ကနေပြီးတော့ငါမိသားစုပိုင်ဆိုင်တဲ့ပစ္စည်းတွေကိုသူမတရားသဖြင့်ရယူဘူးတယ်။ဒီလိုတွေးပြီးတော့ဘုန်းကြီးတို့တချို့ပုဂ္ဂိုလ်တွေကရန်ညိုးတွေရှိကြတယ်တဲ့။အဲ့တော့ဘာဖြစ်တယ်လဲပစ္စုပ္ပန်မှာလည်းပူလောင်လိုက်တာ။ဒီပုဂ္ဂိုလ်တွေနဲ့တွေ့လို့ရှိရင်ရန်ညိုးတွေကမပြေဒေါသတွေကထွက်သိလို့ရှိရင်ဘာဖြစ်မလဲကိုယ်ပဲရှုံထွက်သွားတယ်။သိလို့ရှိရင်ငရေကြာနိုင်တယ်တရိစံဖြစ်သွားနိုင်တယ်ပိတ္တာဖြစ်သွားနိုင်တယ်အတူတကယ်ပိတ္တာကြီးစားတွေဖြစ်သွားနိုင်တယ်နောက်ဆုံးလူဘဝပြန်ရောက်တော့မှဒေါသကြီးလိုက်တဲ့အတွက်ရုပ်ဆိုးဓာတ်တွေတို့လူနှုံလူမွဲလူဆင်းရဲဖြစ်ဓာတ်တွေတို့နောက်ဆုံးဒီဒေါသကိုယ့်ကိုယ်ပဲပြန်ပြီးတော့မကောင်းချိုးပေးတယ်တဲ့ဒါမျိုးတွေကဘာလဲဆိုတော့ရံကိုရံချင်းတုံတဲ့ပုံကိုယ်ရဲ့သဘောထားတွေပါဘုန်းကြီးတို့တရွေးပေနေတဲ့လက်ကိုစဉ်းစားကြည့်တရွေးပေနေတဲ့လက်ကိုတရွေးနဲ့ပြန်ဆေးလို့ရှင်ဘယ်တော့မှစင်ကြယ်မှာမဟုတ်ပါဘူးပို့ပြီးတော့ညစ်ပေသွားတတ်ပါတယ်တရွေးပေနေတဲ့လက်ကိုရေစင်ရေအေးလေးနဲ့ဆေးကြောလိုက်ချက်ချင်းပြောင်းစင်သွားပါတယ်ဒီလိုပါပဲလောကမှာရံကိုရံချင်းတုံမယ်ငါကိုပါလုပ်ဘူးတယ်လုပ်ဘူးတာတွေကသူ့အတူပြီးပြီးတော့ပြတ်သွားပြီစိတ်ထဲကငါဆွဲတွေကအတ္တဆွဲတွေကငါပေါ်မှာလုံရက်လေးချင်းငါပေါ်မှာဆေးရက်လေးချင်းငါပေါ်မှာအနိုင်ကျင်ဘူးလေချင်းငါပေါ်မှာငါပစ္စည်းတွေကိုယူရလေချင်းအင်မတန်ချစ်ခင်ကြတဲ့အင်မတန်မှမြင်လို့ကြတဲ့မောင်နှမချင်းချင်းတောင်မှတန်ဖိုးမရှိတဲ့ဒီလိုပစ္စည်းပစ္စည်းတွေကိုကြောင်းပြုပြီးတော့ဆဲကြတတ်ကြတန်ဖိုးရှိတဲ့မေတ္တာတရားတွေပြည့်ပြားနိုင်တယ်တဲ့ဒါတွေကတန်တရာနဲ့ကြည့်လို့ရှိရင်အင်မတန်ကြောက်စရာကောင်းပါတယ်ဒါကြောင့်မြတ်စွာဘုရားကတိတ်တမထီကိုဒီလိုရံညိုးဖွဲ့ပြီးတော့ငါဆွဲကြည့်တဲ့ပုဂ္ဂိုလ်ငါဘောမှာပါလို့ဘူးတယ်ငါငါငါဆိုတဲ့ဒီငါဆိုတဲ့ဆက်ဝိုင်းကြီးတွေကနေမလွတ်မြောက်နိုင်တဲ့ပုံကိုယ်တွေဟာဒေါသအာဃာတတွေကြီးပြီးတော့ယံလည်းပဲတယောက်ကနိုင်လိုက်နိုင်တဲ့လူကဆော်လိုက်နောက်တယောက်ကပြန်နိုင်တဲ့အခါကျခွင့်ရရရင်ပြန်ပြီးတော့တိုက်ခိုက်လိုက်ဒီလိုနဲ့တန်တရာကြီးတွေမှာကျင်လည်သွားတတ်ပါတယ်တဲ့ဒါတရွေးပေနေတဲ့လက်ကိုတရွေးနဲ့ပြန်စည်းတာနဲ့တူပါတယ်ဘယ်တော့မှစင်ကြယ်မှာမဟုတ်ပါဘူးပို့ပြီးတော့ညစ်ပတ်တယ်တဲ့အဲ့တော့ဘာလုပ်ရမလဲဆိုတော့တရွေးပင်နေတဲ့လက်ကိုရေစင်ရေအေးနဲ့ဆေးကြောပါတယ်အဲ့တော့မြတ်စွာဘုရားကဒုတိယကာလဆက်ဟောတယ်အကုစီမံဝရိမံဇီတိမံအဟာတိမေရေဇာတံနုပနယံတိဝေရံတေတုပတမတိ မင်္ဂဂဝကုစီဆေဘူပြီမင်္ဂဂဝဝရိညင်းစေပုဂ္ဂပူပြီမင်္ဂဂဝဇိနိအောင်နိုင်ဘူးပြီအနိုင်ကျင်ဘူးပြီမင်းငါဤတန်တကဥစ္စာကိုအာသည့်ဤအမျိုးမျိုးနဲ့ခိုးယူဘူးပြီဤတည်သူတွေ့၍ရေခြင်းပုဂ္ဂိုလ်တို့သည်တန်တိုရံညိုကိုနုပနရှန်တိမဖွဲ့ကြလေကိုဒေသန်ထိုရံညိုမဖွဲ့သူတို့၌ဥပ္ပန္နံဖြစ်သောဝေရံယံသည်ဥပါဒံမတ္တိငြိမ်းရနိုင်ပါ၏ဤတည်သူဘဂဝါသုံးလောကတို့သာရှင်တော်မြတ်ဖျားသည်ဤမာဂဒာဤဂဒာတော်တို့ကိုအာဟာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့ဘုန်းကြီးတို့ဒီလိုသဘောတရားလေးတွေကိုတရွေပင်နေရင်ရည်စင်ကြီးအေးနဲ့ဆေးကြောမှတန်ရှင်းစင်ကြတာလို့ဒီလိုသဘောလေးကိုနားလည်ရပါတယ်ကဲအလုံးလိုက်ဆိုလိုက်တတွေပေယာရေဖြင့်သာမန်စွာဆေးမစင်ကြည်သည်တတွေပေယာရေဖြင့်သာမန်စွာဆေးမစင်ကြည်သည်တတွေဖြင့်သာဆေးလေယာလွန်စွာပူ၍မြစ်ပေသည်တရွေဖြင့်သာဆေးလီယာလွန်စွာပူ၍မြစ်ပေသည်ရံကိုရံခြင်းတုံပြန်လျင်ငြိမ်ခြင်းဘယ်ခါမရှိပြီရံကိုရံခြင်းတုံပြန်လျင်ငြိမ်ခြင်းဘယ်ခါမရှိသည်ရံကိုရံခြင်းမတုံလျင်ငြိမ်ခြင်းချမ်းသာပြေဝသည်ရံကိုရံခြင်းမတုံလျင်ငြိမ်ခြင်းချမ်းသာပြေဝသည်အဲ့တော့ဘယ်လိုလဲဆိုတော့တရွေပေနေလို့ရှိရင်ရေနဲ့ဆေးမှစင်ကြယ်ပါတယ်အဲ့တော့ကိုယ်ကိုဆဲဘူးတယ်အပြစ်မရှိပဲနဲ့ကိုယ်ကိုကိုယ်တစောင်းတိုက်ဘူးတယ်ကိုယ့်ရဲ့ပစ္စည်းတွေကိုမတရားရယူအောင်ခိုးယူဘူးတယ်ကိုယ်ကိုဒီမျိုးမျိုးနဲ့အနိုင်ကျင့်စော်ကားဘူးတယ်ဒါဆိုရင်ဘယ်လိုဆေးမလဲဆိုတော့ပထမကံကိုစင်ကြယ်ခြင်းနဲ့ဓမ္မနဲ့ဆေးရပါတယ်အဲ့တော့ငါကလည်းပဲရှိဘွားတော့ကသူ့အပေါ်မှာတွေ့ဆုံးပြင်းဆုံးကဘာများသူ့ဘောမလုတ်ခဲ့တဲ့လေမှမသိတာတန်တရာတော့ငားနေပြီးတော့သူ့ဘောနိုင်ကျင်ခဲ့လို့သူ့ဘောဆဲခဲ့လို့သူ့ပစ္စည်းကိုငါမတရားယူခဲ့လို့ဒီဘောငါခံရတာနေမှာဒါဆိုလို့ရှိရင်ဒေါသအာဃာတတွေကတဖြည်းဖြည်းနဲ့ယော့သွားပါတယ်ဒီလိုမှမဟုတ်လို့ကတော့ငါပစ္စည်းကိုယူတယ်ငါကိုဆဲဘူးတယ်ဒေါသတွေကအုံကြွားပြီးတော့အလုံးပူလောင်မှုတွေဖြစ်တတ်ပါတယ်ပြန်ပြီးတော့ကလေးစားချေတာလက်စားချေတာဒါမျိုးတွေလုံသွားတတ်တယ်။ငါလည်းပဲရှေးတုန်းကသူ့ကိုတခုခုလုတ်ခဲ့ဘူးလို့ငါကြွေးတယ်ဆက်နေရတာနေမှာ။အဲ့တော့ငါကံဒီဘဝမှာဒီညနဲ့ကြေးပါစီဆိုပြီးတော့ကံတရားလေးတွေကိုဆင်ခြင်လိုက်ရင်လည်းပဲဒေါသအာဃာတတွေကပျောက်သွားပါတယ်။ဒါပါလို့တာလေ။ပင်နေတဲ့လက်ကိုရေစင်ကြီးနဲ့ဆေးကြောလိုက်တာနဲ့တူပါတယ်။နောက်တစ်ခါဘုန်းကြီးတို့ခန္တီတရားတီးခမ်းမှုဒီတီးခမ်းခြင်းဆိုတဲ့ခန္တီတရားကိုလည်းထားရတယ်အဲ့တော့တီးခံနေဆိုတာကပြင်ပဆဲတဲ့အာယုံတွေကိုတီးခံရတယ်လို့ကိုယ်နှလုံးသားတွေကနေဖြစ်လာတဲ့ဒေါသတရားလောဘတရားဒါတွေကိုလည်းတီးခံရတယ်။ငါဒေါသထွက်လို့ရှိရင်ငါပဲရှုံးမှာ။ဒေါသထွက်လို့ရှိရင်ဘုရားစတဲ့သူတော်ကောင်းတွေကအပယ်လေးပါးကျနိုင်တယ်လို့ပြောတာ။သူဆဲလိုက်တာလေးအကြောင်းပြုပြီးဒေါသထွက်လို့ရှိရင်ငါပဲရှုံးမှာ။သိလို့ရှိရင်ငါအပယ်ကျရလိမ့်မယ်။အဲ့တော့ငါနှလုံးသားထဲမှာဖြစ်ပေါ်လာတဲ့ဒေါသကိုတီးခံမယ်။အပြင်မရောက်အောင်ငါကြိုးစားမယ်။ဒီလိုဒေါသတရားတွေရဲ့အပြစ်ကိုမြင်ပြီးတော့ဒီဒေါသရှိလို့ရှိရင်အာလုံးဒုက္ခရောက်နိုင်တယ်။တကယ်လို့ငါကလက်စားချီလို့ရှိရင်ထောင်ကျသွားမယ်။ငါမိသားစုဒုက္ခရောက်ကြမှာ။အဲ့တော့ငါကိုယ်တိုင်လည်းပဲဒုက္ခရောက်ရမှာ။ဒါမျိုးလေးတွေတွေးပြီးတော့ဖြစ်ပေါ်လာတဲ့ဒေါသတရားလေးတွေကိုသီးခံပြီးဆိုရင်ဒါတရွေးပေနေတဲ့လက်ကိုရေစင်ကြီးနဲ့ဆေးကြောလိုက်တာတဲ့တန်ရှင်းသွားတာပဲ။နောက်ဘဝကြီးဒီဒေါသအာဃာတတွေမပါနိုင်တော့ဘူးပေါ့။နောက်ဆုံးဘုန်းကြီးတို့မေတ္တာတရားနဲ့လည်းပဲလောက်ရတာပဲဥပမာအပြင်အခုပုံညကာမီယုဝတီအဖွဲ့တွေက တဝူနဲ့တဝူတခါတည်းအခမ်းမသိလို့စိတ်ကလေးတွေဆိုကြတယ်။အော်သူတို့ပါလို့ငါတို့လည်းပဲကုသိုလ်ပြုခွင့်ရတာငါတို့တဝူတဲ့ဆိုရင်ဒါရီအခက်ခဲရှိနေမှာပဲ။အဲ့တော့သူတို့လည်းကုသိုလ်ပြုတာငါလည်းကုသိုလ်ပြုတာတနေ့တည်းများသူတို့စိတ်ချမ်းသာအောင်ငါဘလို့လုပ်ပေးရမလဲမေတ္တာတရားလေးတွေနဲ့ထားလိုက်ရင်ဒေါသအကတ္တဆိုတာကင်းပျောက်သွားတာဒီလိုမှမဟုတ်ဘဲနဲ့ပုထုဇဉ်ဆိုတာတဦးကတော့မာတတ်တာပဲဒီမာတဲ့သဘောတရားလေးတွေကိုမြင်အောင်ကြည့်ပြီးတော့ပုထုဇဉ်ကိုမာတာပဲတနေ့တည်းများငါတီးခံနိုင်လို့ရှိရင်တော့ငါစိတ်တည်းမြင့်မြတ်သွားမှာငါတီးခံနိုင်လေငါမှာကုသိုလ်တွေတိုးလေပို့ပြီးတော့နှလုံးသားတွေမြင့်မြတ်လေပဲဒီမှာကနေပုဂ္ဂိုလ်အနိုင်ကျင့်တဲ့ပုဂ္ဂိုလ်တွေကတော့စိတ်ဓာတ်တွေတဖြည်းဖြည်းအောက်တန်းကျသွားမှာပဲတဏ္ဍာရီကတီးခံမယ်ဆိုပြီးတော့ဒီလိုတီးခံမှုတရားခွင့်လွတ်တဲ့မေတ္တာတရားဓာရီနဲ့ကျင့်သုံးနိုင်လို့ရှိရင်ဘုရားတို့ဘာဖြစ်သွားမလဲဆိုတော့ဒေါသအာဃာတတွေကတရွေးပင်နေတဲ့လက်ကိုရေစင်ကြီးနဲ့ဆေးကြောလိုက်တယ်လို့တန်ရှင်းစင်ကြဲသွားတယ်တဲ့နောက်ဘဝအထိအာဃာတရံညိုးတွေကမပါတော့ပါဘူးဒီလိုမှမဟုတ်ဘဲနဲ့ဘုရားတို့ဒီလိုစိတ်ကဒေါသအာဃာတတွေဖြစ်နေပြီးတော့ရံညိုးတွေရှိတယ်ဆိုရင်သေပြီးလို့နောက်ဘဝရောက်တယ်။နောက်ဘဝရောက်လို့မောင်နှမချင်းချင်းအရင်ချာတွေဖြစ်တတ်တော့မှဒီလိုရံညိုးရံစားတွေပါလာခဲ့မောင်နှမချင်းချင်းစကားမပြောနိုင်တာတို့ညီမချင်းချင်းစကားမပြောနိုင်တာတို့တဦးနဲ့တဦးမခေါ်နိုင်မပြောနိုင်တဲ့လမ်းတွေလို့ရှိရင်တဦးနဲ့တူကုသိုလ်တွေမဖြစ်ဘဲနဲ့အကုသိုလ်တွေဖြစ်တယ်ဆိုတာအဲ့ဒါအဆက်ဆက်ဘဝတွေကဒေါသအာဃာတတွေပါလာလို့ပါဒါကြောင့်မို့ဒီဒေါသအာဃာတတွေကိုဒီဘဝမှာပဲငြိမ်းအောင်မိမိတို့ဖြည့်ရှင်းနိုင်ရမယ်ဆေးကြောနိုင်ရမယ်တဲ့။ကဲဒါလေးတစ်ခေါက်ပြန်ဆိုတတွေပေးရာရှေးဖြင့်သာမန်စွာဆေးမစင်ကြဲသည်တတွေဖြင့်သာဆေးလီရာလွန်စွာပူ၍မြစ်ပေသည်ရန်ကိုရန်ချင်းတုံပြန်လျင်ငြိမ်းချင်းဘယ်သာမရှိပြီရန်ကိုရန်ချင်းမတုံလျင်ငြိမ်းချင်းချမ်းသာပြေဝသည်အဲ့တော့တဦးနဲ့တဦးမေတ္တာတရားလေးနဲ့ကောင်းဘက်ကိုရှာပြီးတော့ဖွင့်လွှတ်ပေးရပါတယ်အဲ့တော့မိမိတို့အဖွဲ့စည်းခုနှစ်နှစ်ရှိသွားပြီအဲ့တော့ရေရှည်တည်တန်းကျင်ပါတယ်ဆိုရင်အပြစ်ကြီးမကြီးနဲ့ကောင်းကွက်လေးတွေမေတ္တာတရားနဲ့ရှာကြည့်ရတယ်။ तू ကဒီနေရာမှာအပြစ်ရှိတယ်ဆိုရင်ဩဘယ်ဘက်မှာတော့ तू ကောင်းရှာပါတယ်။ဘယ်နေရာမှာတော့ तू ကဥဆောင်ပြီးတော့လှုပ်ရှာတယ်။သဘောထားကကောင်းပါတယ်။ဒါမျိုးလေးတွေကောင်းကွက်ရှာပြီးတော့ကြည့်လို့ရှိရင်ပေနေတဲ့တွေကိုရေစင်ကြီးနဲ့ဆေးလိုက်တယ်လို့ဖြစ်သွားတယ်တဲ့။ဒီလိုမှမဟုတ်ဘဲနဲ့တဦးနဲ့တဦးဘုရားတို့အပြစ်တွေမြင်နေရမယ်ဆိုရင်ဒါတရွေးပြည်နေတဲ့လက်ကိုတရွေးနဲ့ဈေးတံနဲ့တူတယ်တဲ့ဘယ်တော့မှမစင်ကြယ်ပါဘူးပို့ပြီးတော့ရစ်ပေသွားပါတယ်အဲ့တော့ဘုရားတို့ဒါနဲ့ဆက်ပြီးတော့ဘုရားနည်းနည်းလေးပြောပြခြင်းနဲ့ဘုရားတို့ဖျားရှင်နဲ့ရှင်ဒီဝရက်ဆိုတာကမ္ဘာယံကြီးဖြစ်ခဲ့ကြရတာအဲ့တော့ရှင်ဒီဝရက်ရဲ့လမ်းစဉ်ကဘာလဲဆိုတော့ယံကိုယံချင်းတုံ့ပဲမဟုတ်မကန်စိတ်ထားရှိတယ်တကတည်းကယံမဟုတ်တာဘူးပဲယံလို့သဘောထားပြီးတော့တုတ်ပြန်တက်တာဒါရှင်ဒီဝရရဲ့လမ်းစဉ်ပါမြတ်စွာဘုရားရဲ့လမ်းစဉ်ကတော့ဘာလဲဆိုတော့တီခံနဲ့ခွန့်လွတ်တယ်ယံသူဖြစ်ပစီတက်နိုင်တယ်များအကျိုးတရားကိုလိုလားပြီးတော့ကောင်းကျိုးလိုလားမှုစိတ်တဲ့နဲ့သူ့ရဲ့ကောင်းကျိုးကိုပဲဆောင်ရွက်ပေးတယ်အဲ့တော့တရွေးပေနေတဲ့လက်ကိုရေစင်ကြီးနဲ့ဆေးကြောတဲ့ဝါဒဘုရားရှင်ရဲ့ဝါဒတွေပေးနေတာ ਉਹ တွေနဲ့ပြန်စီတယ်တိတဲ့ညစ်ပတ်တဲ့မစင်ကျင်ကြီးနဲ့ပြန်စီတယ်ဆိုတာအရှင်ဒီဝရရဲ့ဝါဒဒါလေးတွေကိုဘုန်းကြီးတို့သိထားရတယ်အဲ့တော့မိမိတို့ကိုယ့်ကိုယ်ကိုစဉ်းစားကြည့်ငါတို့ကရှင်ဒီဝရရဲ့ဂိုင်းသားလားဒါမှမဟုတ်မြတ်စွာဘုရားရဲ့တပိတာဝကလားဒါလေးစဉ်းစားကြည့်ရင်မိမိတို့ကမြတ်စွာဘုရားရဲ့တပိတာဝကအဖြစ်ခံယူထားကြတာအဲ့တော့မြတ်စွာဘုရားဘယ်လမ်းစဉ်ကိုကျင့်သုံးခဲ့တယ်လဲဒါလေးသိဖို့လိုအပ်တယ်မြတ်စွာဘုရားကျင့်သုံးခဲ့တဲ့လမ်းစဉ်ကတရွေးပင်နေရင်ရေစင်ရေအေးနဲ့ဆေးကြောတယ်လို့ပဲရံကိုရံချင်းမတုံလျင်ပဲနဲ့ရံကိုမေတ္တာတရားစတဲ့ဓမ္မတွေနဲ့ဆေးကြောတယ်တဲ့တန်ရှင်းအောင်လုပ်တယ်ဒါမြတ်စွာဘုရားရဲ့ဝါဒအရှင်ဒီဝရရဲ့ဝါဒကတော့တရွေးပင်နေရင်တရွေးနဲ့ပြန်စီမယ်ဒီတဲ့ညစ်ပတ်တဲ့မစင်ချင်းကြီးနဲ့ပြန်စီမယ်နောက်ပြီးတော့ရံကိုရံချင်းတုံမယ်ရန်မရှိတာဘူးပဲရန်ရှာပြီးတော့တုံ့ပြန်မယ်မဟုတ်မကန်စိတ်တဲ့မွေးမယ်ဒါကအရှင်ဒီဝရရဲ့ဝါဒတဲ့အဲ့တော့ရှင်ဒီဝရကသူ့ရဲ့လမ်းစဉ်ကိုလျှောက်ရင်ရှင်ဒီဝရဘယ်ရောက်တယ်အဝီစီမေရဲ့ရောက်သွားရပါတယ်ဒါကြောင့်မဟုတ်မကန်စိတ်တဲ့ ရန်ကုန်ရန်ချင်းတုံတဲ့ဝါဒဒါအရှင်တွေဘုရဲ့ရဲ့ဝါဒအရှင်တွေဘုရဲ့ပဲသွားတယ်အဝီစီငရဲ့တိဒီလမ်းစဉ်တိုင်းလျှောက်သွားခဲ့တယ်ခုချိန်ဒီအရှင်တွေဘုရဲ့အဝီစီငရဲ့မှာရှိနေခဲ့ပါတယ်နောက်ပြီးတော့မြတ်စွာဘုရားဆတဲ့သူတော်ကောင်းတွေရဲ့လမ်းစဉ်ကတရွေးပေးနေရည်စင်ရည်နဲ့ဆေးမရန်ကုန်ရန်ချင်းမတုံရန်သူကိုယ်တော်လည်းပဲမြတ်စွာဘုရားရှင်ရဲ့ဝါဒကအကောင်းဆုံးတုံ့ပြန်ပြီးတော့သူ့ဘောမှာကောင်းကျိုးလိုလားတဲ့စိတ်နဲ့ကောင်းကျိုးတွေဆောင်ရွက်ပေးမယ်တဲ့မေတ္တာနဲ့တုံ့ပြန်တာဒါမြတ်စွာဘုရားရှင်ရဲ့ဝါဒအဲ့တော့မြတ်စွာဘုရားရှင်စတဲ့သူတော်ကောင်းတွေဟာဒီလမ်းစဉ်ကိုရှောက်လန်းပြီးတော့ခုဘယ်ရောက်သွားပြီလဲနိဗ္ဗာန်ချမ်းသာကိုခံစားသွားကြဒါကြောင့်မြတ်စွာဘုရားရဲ့လမ်းစဉ်ကနိဗ္ဗာန်မှာလမ်းဆုံးပါတယ်အရှင်ဒီဝရရဲ့လမ်းစဉ်ကအဝီစီငရဲ့မှာလမ်းဆုံးတယ်တဲ့အဲ့တော့မိမိတို့ကိုပြန်ပြီးတော့စဉ်းစားကြည့်ငါတို့ကရှင်ဒီဝရရဲ့တပည့်တာဝကတွေလားမြတ်စွာဘုရားရဲ့တပည့်တာဝကတွေလားဒါလေးကိုစဉ်းစားကြည့်ကြပါလေစဉ်းစားပြီးတော့မြတ်စွာဘုရားရဲ့တပည့်တာဝကဆိုရင်မြတ်စွာဘုရားဗာလန်းစဉ်ကျင့်သုံးခဲ့တယ်လေဒါလေးကိုဘုန်းကြီးနည်းနည်းလေးပြောပြပေးဦးမယ်ပေါ့ဘုန်းကြီးတို့ဘုရားရှင်ရဲ့ရှင်ဒီဝရဟာကမ္ဘာယံတွေဖြစ်ခဲ့တယ်ဘုရားဖြစ်တော်လည်းပဲတကယ်ယံတွေပဲဖြစ်ခဲ့တယ်ဘုရားရှင်ကတော့ယံချင်းမတုံပါဘူးအရှင်ဒီဝရကတော့ယံနဲ့တုံပြန်တယ်မြတ်စွာဘုရားဘုံမှာယံမရှိဘဲနဲ့ယံရှားခဲ့တယ်အဲ့တော့ဒီလိုကဗျယံကြီးဖြစ်ရတာဘာဖြစ်လို့လဲဆိုတော့ဒါလေးကတည်တင်တည်ထိုက်တယ်တင်ငန်းယူစရာတင်ငန်းစာယူစရာကောင်းတယ်ပေါ့တန်ဖိုးမရှိတဲ့ငွေကြီးဒီငွေကြီးကိုအကြောင်းပြုပြီးတော့ရှင်ဒီဝရကမြတ်စွာဘုရားပေါ်မှာယံမျိုးဖွဲ့ခဲ့တာပါအဲ့တော့ဘယ်ပကဘာကနေစပြီးတော့ဖွဲ့ခဲ့တယ်လဲဆိုတော့ခုယနေ့အလုံးတော်ဆုံးကတဲ့တရားဓမ္မတွေမိမိတို့ဒီနေထိုင်တဲ့ကဘာကြီးကိုဗဒ္ဓကဘာလို့ခေါ်တယ်အကောင်းဆုံးကဘာတဲ့ဗမာလိုပြန်ရင်တော့ဘာဖြစ်လို့အကောင်းဆုံးကဘာတော့ဆိုတော့ဖះ၅စုပွင့်တဲ့ကဘာမို့လို့ခု၄စုပွင့်ပြီးပြီအရိမေတ္တရာဖះရှင်တစုပွင့်ဖို့ကြံသေးတယ်အကောင်းဆုံးကဘာပေါ့အဲ့တော့ဒီကဘာနေပြီးတော့ပြန်၍ရေထွက်ရနောက်ပြန်ပြီးတော့တွက်ရငါးကဘာမြောက်မှာအရှင်ဒီဝရနဲ့မြတ်စွာဘုရားရှင်အလောင်းတော်နဲ့အရှင်ဒီဝရလောက်မှာယံညိုးတွေဖွဲ့ခဲ့ကြတာဒီကဘာနေပြန်၍ရေတွက်ရင်ငါးကဘာမြောက်မှာဖြစ်ခဲ့ကြရတာအဲ့တော့ဘယ်ဘဝလဲလို့မေးရင်ဘုန်းကြီးတို့ရွဲကုန်တယ်ဘဝရှင်မန်းတင်မောင်ကပြတယ်ရွဲကုန်တယ်ဇာဆိုတာအဲ့ဒါဖရာလောင်းနဲ့ရှင်ဒီဝရလောင်းတို့ရဲ့ပထမဆုံးရန်ညှိုးဖွဲ့ခဲ့တဲ့အကြောင်းလေးတွေဖော်ပြတဲ့ဇတ်တော်ပါအဲ့တော့အဲ့ဒီလွန်ခဲ့တဲ့ငါးကဘာလောက်ကရှင်ဒီဝရလောင်းနဲ့ဖရာရှင်လောင်းဟာရွဲကုန်တယ်ဖြစ်ကြတယ်ရွဲဆိုတာကဘုန်းကြီးတို့အလှစီပစ္စည်းလေးတွေခုကဲ့သို့ရင်ဖန်စီပစ္စည်းလေးတို့လဲတင်မဆွဲတဲ့တန်းစားတို့နားမဆွဲတာတို့လက်ကောက်ကလေးတို့ဖန်စီပစ္စည်းသဘောမျိုးလေးအလှဆင်ပစ္စည်းလေးတွေရွယ်လေးတွေရောင်းကြတယ်ပေါ့အဲ့တော့ရှင်ဒီဝရကသေရီဝါတိုင်းကသူ့ရဲ့နာမည်ကလည်းပဲသေရီဝါတဲ့ရွယ်ကုန်တဲ့ရဲ့နာမည်တနေ့တော့သူတို့ကမိတ်ဆွေတွေဆိုတော့ရှင်ဒီဝရလောင်းသေရီဝါရွယ်ကုန်တဲ့နဲ့ဖရာလောင်းရွယ်ကုန်တဲ့ဟာနီလဝါဟဆိုတဲ့မြေကြီးကိုလှေနဲ့ကူးကြတယ်တင်နေကူပြီးတော့အရိထပူရာမြို့ရောက်တဲ့အခါမှာရွေးချောင်းရမယ်ဆိုပြီးတော့သူတို့စီစဉ်ပြီးတော့အရိထပူရာမြို့ကိုလာကြတယ်ပေါ့လာကြတော့သူတို့ရဲ့ကတိကဝတ်ကဘာလဲဆိုတော့တယောက်ဝင်နေတဲ့လမ်းကိုနောက်တစ်ယောက်ကမဝင်ကြတယောက်ပြီးသွားမှတယောက်ဝင်ရမယ်ဆိုပြီးကတိထားပြီးတော့ပထမဆုံးလမ်းကိုဝင်တာကရှင်ဒီဝရလောင်းဖြစ်တဲ့သေရီဝါရွေးကုန်တဲ့ကရွေးတွေထမ်းပြီးတော့အဲ့ဒီလမ်းကိုစဝင်တယ်ဒီတော့ဖရာလောင်းကမဝင်သေးဘူးပေါ့အဲ့တော့ရွေးစုကြအောင်မလားဆိုပြီးတော့မြို့ထဲအရိဋ္ဌပူရာမြို့ထဲကိုလှည့်ပြီးတော့ရောင်းတော့အိမ်တိန်ရှိရောက်သွားတယ်။အဲ့ဒီအိမ်ကလည်းပဲအထည်ကြီးပြက်လို့ပြောရမှာပေါ့။ဖြစ်စကားနဲ့ပြောရင်တော့ရှင်းလုံးကအင်မတန်ချမ်းသာခဲ့တဲ့အမျိုးဒိုင်းမဆွေမျိုးတွေလည်းပဲတည်ကြည်ပျက်စီးကြ။စီးပွားရေးတွေလည်းပဲတဖြည်းဖြည်းနဲ့ဆုံးယုတ်။အဲ့တော့မြေဖွားနှစ်ယောက်ပဲကျန်နေခဲ့တဲ့ဆွေမျိုးတွေကလည်းအလုံးယောဂါဒန်လေးနဲ့ရှင်းလုံးကလို့ပရိယောဂသဘောမျိုးတွေနဲ့ဖြစ်မှာပေါ့။တည်ကြည်ပျက်စီးကုန်ရတယ်။အဲ့တော့အဖွားရဲ့ဒီမာလေးတယောက်ရဲ့ဒီနှစ်ယောက်ပဲဒီအိမ်မှာကြံခဲ့တော့တယ်ရှေးတုန်းကချမ်းသာတဲ့မျိုးရိုးကြီးကခုချိန်တော့တိမ်ကောလို့အဲ့တော့သူတို့မှာမလုပ်စားကြတဲ့ဆိုတော့သူများရဲ့အိမ်မှာတနေ့လုံးမှာတနေ့စားရတဲ့ဘဝပေါ့အဲ့တော့ရွေးကုန်တဲ့ရဲ့အတန်လည်းပဲကြားရုံမြေးမှဖြစ်တဲ့ကလေးမာလေးရဲ့ကလေးသဘာဝဒီရွေးလှပစ္စည်းလေးတွေလိုချင်လိုက်တာဝယ်ပေးပါလို့ပူဇော်တော့အဖွားဖြစ်တဲ့သူကတမီးရဲ့မီးရဲ့ဖွားတော့မှာဘာမှမရှိဘူးအင်မတန်ဆင်းရဲတာဘာပစ္စည်းနဲ့ပေးပြီးတော့ဝယ်ရမှလဲမိမာလေးကိုပြန်ပြီးတော့ပြောပြတယ်အဲ့တော့မိမာလေးကအဖွားရဲ့ကျမတို့အိမ်ထဲမှာအိုးရီကြားထဲမှာခွက်ကြီးတစ်လုံးတော့ရှိပါတယ် ဒီခွက်ကြီးကကျမတို့အတွက်ဘာမှလည်းမသုံးပါဘူးဒီခွက်ကြီးပေးပြီးတော့ရွယ်လေးများနင်းနေနည်းနည်းပါပါရမှာလားမသိပါဘူးဝယ်ပေးပါဖွားရဲ့လို့ပူဇော်တော့မြေကြီးပူဇော်တာနဲ့ဖွားပြတဲ့လူကရွယ်တယ်ကိုခေါ်ထိုင်ခိုင်းပြီးတော့အမောင်ရဲ့ဟောဒီခွက်ကြီးကိုယူလိုက်ပါမောင်နှမလေးရဲ့ရွယ်လူချင်းလို့တဲ့ပေးချင်တော့နည်းနည်းပါပါဒီပေးခဲ့ပါဒါမျိုးပြောပြီးတော့အဖွားပြတဲ့လူကရွယ်တယ်ကိုခွက်ကြီးပြလိုက်တယ်အဲ့တော့ရှင်ဒီဝရလောင်းတေဒီဝါရွယ်ကုန်တယ်ကခွက်ကြီးကိုကြည့်ပြီးတော့ရွှေခွက်ကြီးမြန်ဖြစ်မလားဒါမျိုးတွေးလိုက်တယ်တွေးပြီးတော့သူကနေမတိမတာခွက်ကြီးရဲ့ဖင်ရနေပြီးတော့အကလေးနဲ့ချစ်ကြည့်လိုက်တော့ရွှေခွက်မှတိတာသွားတယ်ဒါပေမဲ့လူမယိုးမသားဖြစ်တဲ့ပုံကိုဆိုတော့ဒီရွှေခွက်ကြီးကိုငါလကားရအောင်လကားနီးပါးလောက်ရအောင်ဘယ်လိုလုပ်ရမလဲဒါမျိုးတွေးပြီးတော့သူကခွက်ကြီးကိုတန်ဖိုးမရှိတဲ့ခွက်ကြီးလိုလိုနဲ့ခမရလိုခွက်ကြီးအပြင်ပဲဝတ်တော်မှမတန်ပါဘူးတဲ့ဘာတန်ကြီးရှိလို့လဲဆိုပြီးတော့မြေကြီးပေါ်ခွန်းဆိုပြီးတော့လွန်ပြစ်လိုက်တယ်အဲ့တော့ဘွားပြစ်တဲ့လူကလည်းပဲကိုကပစ္စည်းရမရှိဆင်းရဲရဆင်းရဲဒီလိုခွက်ကလေးကိုပြန်သိမ်းထားလိုက်တယ်ဘာမှမပြောချောက်မျက်နှာငယ်လေးတွေနဲ့ကြံနေခဲ့ကြရတယ်ဒီတော့ရှင်တေဝရလောင်းဖြစ်တဲ့ရွယ်ကုန်တရားလည်းပဲဘာညာနဲ့ပြောဆိုပြီးတော့ဘာမှတန်ဖိုးမရှိတဲ့ခွက်ပဲဝတ်တော့မတန်တဲ့ခွက်ပြောဆိုပြီးတော့သူကလည်းပဲထွက်သွားတယ်နောက်တစ်ခေါက်မှပြန်လာမယ်ကြည်ရွယ်ချက်နဲ့ပေါ့အဲ့တော့ဘုန်းကြီးတို့ရှင်ဒီဝရလောင်းရွယ်ကုန်တွေထွက်သွားတော့ဖရာလောင်းရွယ်ကုန်တွေရလည်းပဲအဲ့ဒီလမ်းကိုဝင်သွားတယ်။ဝင်ပြီးတော့ဒီလိုပဲရွယ်တယ်ဆိုပြီးတော့អော်တယ်ပေါ့။ဒီတော့မြေလေးဖြစ်တဲ့သူကထပ်ပြီးတော့ပူဇာပြန်တယ်။ဘွားရဲ့ရွယ်လေးတွေဝယ်ပေးပါအောင်။အဲ့တော့ဘွားဖြစ်တဲ့သူကငါမြေတဲ့ပထမလာတဲ့ရွယ်ကုန်တွေရလည်းပဲအဖွားတို့ကိုပြောသွားလိုက်တာနှစ်ပြားမတက်ပဲဝတ်တောင်းတန်ဖိုးမရှိဘူး။ဘာတန်ဖိုးရှိလို့လဲပြောပြီးတော့ဒီခွက်ကြီးကိုမြေကြီးပေါ်လွှင့်ပြသွားတယ်။ဒီတကမှာလည်းပဲငါမီးကိုအဖွားကဘာပေးပြီးတော့ဝယ်ပေးရမှာလဲဒီရွယ်တွေဘာပစ္စည်းများရှိလို့လဲမြေးရဲ့လို့ပြောတော့မြေးမလေးကအကဲခန့်ကြည့်လိုက်တော့တွတ်တွတ်လက်လက်လေးချက်ချက်ချာချာရှိတော့အဖွားရဲ့ပထမသွားတဲ့ရွယ်ကုန်တွေကအဖြစ်နှုတ်ကျန်းရှာခြင်းရှိလာပါတယ်ခုလာတဲ့ရွယ်ကုန်တွေကတော့မျက်နှာကချိုသာလိုက်တာကြည့်ပြောရှုပြောနဲ့နောက်ပြီးတော့ဇကလုံးလေးရလည်းပဲတိမ်တိမ်မွေးမွေးနဲ့အဲ့တော့ဒီခွက်ကြီးကိုယူချင်ယူမှာပါဖွားရဲ့အဲ့တော့ဒီခွက်ကြီးနဲ့ရွယ်လေးနဲ့တော့လဲပေးပါအဲ့တော့ဒီရွယ်ကုန်တဲ့ကြီးကတော့ယူလောက်ပါတယ်ကလေးလေးကပူဇာပြန်ရောဒီတော့ဖွားဖြစ်တဲ့သူကမြေပေါ်မှာစိတ်မချမ်းသာတော့ရွယ်တယ်ကိုခေါ်ပြီးတော့ထိုင်ခိုင်းပြီးတော့စောစောကသူပဲပြောရတာဒီခွက်ကြီးကိုယူပါမောင်နှမအတွက်ပေးရှင်တဲ့လောက်လေးပေးခဲ့ပါဒါမျိုးပြောရတယ်ပေါ့ပြောတော့ဖရာလောင်းကယူသားမှုအပြည့်အဝရှိတော့ခွက်ကြီးကိုကြည့်လိုက်တော့โอ้อดอยฮอดิขวัจีอาภิญตะไถ่ตันหลอกเตชุยขวัจีผิดเลยบาเรจนออกมาเลยเวตะไถ่ตันจีရှိတယ်ปิสิမပါပါဘူးဒါမျိုးကျိုးယူတာသာပြန်ပြောလိုက်တယ်အဲ့တော့ဘွားဖြစ်တဲ့သူကဝမ်းသာလိုက်တာအမောင်ရဲ့ပထမလာတဲ့ရွှေကုန်တွေကတော့ဖြင့်ပဲဝတ်တောင်းမတန်းမှုဘာတန်းကြီးရှိလို့လဲပြောပြီးတော့မြေကြီးပေါ်လွန့်ပြဲသွားတယ်အဲ့တော့ရွှေခွက်ဖြစ်သွားတယ်ဆိုတာလည်းပဲအမောင်ရဲ့ဘုံကံကြောင့်များရွှေခွက်ဖြစ်သွားတာဖြစ်ပါလိမ့်မယ်တဲ့ဒါကြောင့်ဒီခွက်ကြီးကိုယူသွားပါတော့အဲ့တော့ရွှေနဲ့ငယ်တင်ပေးခြင်းတော့တာပေးပါဆိုပြီးတော့အဖွားဖြစ်တဲ့သူကလည်းဝမ်းသာအားရနဲ့ပြောလိုက်တယ်သူမီးလေးအတွက်ရွှေရတော့မှဆိုတော့တိတ်ပြီးတော့ပီတိဖြစ်သွားတယ်အဲ့တော့ဖရာလုံးရွှေကုန်တယ်ကသူ့မှာပါတဲ့ရွှေရောင်းလို့ရတဲ့ငွေ900နောက်ပြီးတော့900လောက်တန်ဖိုးရှိတဲ့ရွှေပစ္စည်းလေးဒါတွေကိုပေးလိုက်တယ်တထောင်ပိုးပေါ့နောက်ပြီးတော့သူ့အတွက်ဘာယူသွားတယ်လဲဆိုတော့ချိန်ပွင့်ကလေးရယ်အိတ်ကလေးတဲ့အိတ်ရယ်ငွေရှိကျက်ရယ်ကရုကပေါ့ဟိုဘကန်းပြန်ကူဖို့ငွေရှိကျက်ရယ်ဒါလေးယူပြီးတော့တုတ်တုတ်တုတ်နဲ့မျက်စိကိုဆင်းသွားတယ်သူ့တငယ်ချင်းအကြောင်း तू ကသိတယ်ပေါ့တကယ်လို့များသူ့တငယ်ချင်းကသိသွားရင်မခံချင်စိတ်တွေဖြစ်မယ်ဆိုတာ तू သိတော့မျက်စိကိုဆင်းပြီးတော့လှေနဲ့ဟိုဘကန်းကိုတွတ်တွတ်တွတ်တွတ်နဲ့ကူသွားတယ်ပေါ့အဲ့တော့ဘုန်းကြီးတို့ယူသားမှုရှိတဲ့ပုဂ္ဂိုလ်နဲ့မယိုသားတဲ့ပုဂ္ဂိုလ်ဒီမှာကြွားချချက်ရှိသွားတယ်။ယိုသားတဲ့ပုဂ္ဂိုလ်ဟာလောဘနဲ့တယ်။လောဘနဲ့တော့ဘာဖြစ်တယ်လဲထိုက်ထိုက်တန်တန်ရတယ်တဲ့။ယိုသားတဲ့ပုဂ္ဂိုလ်မှာပစ္စည်းဥစ္စာဟာထိုက်ထိုက်တန်တန်ရတတ်ပါတယ်။မယိုသားတဲ့ပုဂ္ဂိုလ်ကလောဘကြီးတယ်။လောဘကြီးတဲ့ပုဂ္ဂိုလ်တွေကဘုန်းကြီးတို့ရတဲ့ရထိုက်တာကိုဆုံရှုံရတတ်တယ်တဲ့။ဒါသင်္ကန်းစာယူရပါပဲ။ဒါကြောင့်ဘုန်းကြီးတို့ယနေ့လာပြီးတော့ကုသကောင်းမှုပြုကြတဲ့ပုံရကံမီယူဝတီဖွဲ့အာလုံဖွဲ့သူဖွဲ့သားတွေရဲ့ယောသားမှုကိုရှေ့တန်းတင်ပါယောသားတဲ့ပုံကိုယ်တွေကဖြောင့်မတ်လို့ရှိရင်သူ့အတူအဆင်ပြေသွားတတ်ပါတယ် မယုံတဲ့ပုဂ္ဂိုလ်ကခဏတစ်ဖြုတ်တော့ချမ်းသာတရားရောင်ထင်ရတယ်ပြီးတော့တသက်တာကာလပလုံစိတ်ဆင်းရဲလူဆင်းရဲဖြစ်တတ်ပါတယ်ခုလည်းပဲဘုန်းကြီးတို့ရှင်ဒီဝရလောင်းကမယုံတာဘူးမယုံတာတော့တသိန်းတန်ရွှေခွက်ကြီးဆုံရှုံသွားရတယ်ဖရာတော်ကတော့ရိုးရိုးသားသားပြောလိုက်တဲ့အတွက်တသိန်းတန်ရွှေခွက်ကြီးကိုတထောင်နဲ့ရခဲ့တယ်တဲ့ဒါဘုန်းကြီးတို့ယုံတာမှုအတွက်အင်မတန်မှသင်ခန်းစာယူစီရဒါကြောင့်မယုံမသားလို့လို့ရှိရင်ခဏပဲချမ်းသာတယ်ရိုးရိုးသားသားလို့ရင်တသက်တာကာလပလုံပစ္စည်းမချမ်းသာတော့မှစိတ်ချမ်းသာတယ်ဆိုတာဒါလေးတွေကိုဘုန်းကြီးတို့သင်ခန်းစာယူရမယ့်ချက်လေးတွေပေါ့နောက်ပြီးတော့ဘုန်းကြီးတို့ရှင်ဒီဝရလောင်းကနောက်တစ်ခေါက်ဒီနေရာကိုပြန်ရောက်လာတယ်ရောက်လာတော့အဲ့ဒီအိမ်ရှိမှရက်ပြီးတော့ကဲ့ဖွာတဲ့အတော်ကြီးတဲ့အတော်ကြီးအဖွဲ့ကိုကျွန်တော်ကိုပေးပါကျွန်တော်ရွေးလေးနည်းနည်းတော့ပြန်ပေးပါမယ်သူကတနာတလူလူနဲ့ဒီလိုလေးပြောလိုက်တယ်အဲ့တော့ဖွာဖြစ်တဲ့သူကသူ့လက်ထဲမှာငွေက900ရှိပြီအဲ့ဒီကိငွေ900ဆိုတာတိတ်တန့်ကြီးရှိပါတယ်ရွယ်ပစ္စည်းတွေကလည်းပဲ900ဘူးလောက်ရပြီဒီတော့ဗာပြန်ပြောလိုက်တယ်ဆိုတော့ခက်တင်တင်ပဲပြောလိုက်တယ်အမောင်ရဲ့တင်ငါသာငါတို့ရဲ့ခွဲတသိန်းတန်နဲ့ရှူခွဲကြီးကိုပဲဝက်တောင်းမတန်ဘူးဆိုပြီးတော့မြေကြီးပေါ်လွန့်ပြက်သွားတာခုနောက်လာတဲ့အမောင်ရဲ့ဆရာနဲ့တူပါရဲ့အင်မတန်မှတရားမျှတတဲ့ဂုံတဲ့တယောက်ရောက်လာခဲ့တယ်သူကတော့တထောင်ပေးပြီးတော့အဲ့ဒီရွှေခွက်ကြီးကိုယူသွားနေရဲ့လို့ပြောလိုက်တယ်။ပြောလိုက်တယ်ဆိုရင်မရှင်ဒီဝရမှာစိတ်တွေကဖောက်ပြားသွားပြီ။တောကလေးဒီရွှေခွက်ကြီးကိုလိုချင်တဲ့လောဘတရားလောဘမီးရီယာအင်မတန်မှမြိုက်တယ်။နောက်ပြီးတော့သူ့ရဲ့တငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကိုလည်းပဲငါ့ပေါ်မှာလုံရဲ့နေချင်းဒီတသိန်းတန်းရွှေခွက်ကြီးငါ့ကိုဆုံးရှုံးသွားပြီ။ငါဆုံးရှုံးသွားပြီ။ငါဆုံးရှုံးအောင်ငါစီးပွားရေးပြက်အောင်လုံရဲ့နေချင်းအဲ့တော့ဒေါသတရားတွေအထွတ်ထိပ်ဒေါသမီဒီယာလောင်းပြီးဝန်နေမှုတောကမီဒီယာလည်းပဲလောင်းဒီတော့စိတ်တွေကြောင်ချောက်ချားဖြစ်သွားတယ်တတိလက်လို့ဖြစ်ပြီးတော့အယူတစ်ပိုင်းကြီးဖြစ်သွားပြီးတော့သူ့လက်ထဲမှာရှိတဲ့ငွေတွေရောရွယ်ပစ္စည်းတွေရောအိမ်ပေါက်မှာလွန့်ပြေးပြီးတော့ကျဲပြန့်ပြီးတော့ချိန်ဝင်တစ်ခုကိုလက်နဲ့တပွဲကင်ပြီးတော့ဆောက်ပုတ်လက်နဲ့လိုပဲချိန်ဝင်ကြီးကိုကင်ပြီးတော့ဖျားလောင်းတော့ပြေးလိုက်တော့တာပဲပြေးလိုက်တော့ဘုန်းကြီးတို့မြစ်စိတ်ရောက်တဲ့အခါကျတော့ဖရာတော်ရဲ့လေကမြစ်လေရောက်သွားပါပြီအဲ့တော့ရှင်ဒီဝရကလေသမားကိုပြန်လာဖို့ခေါ်တယ်ဖရာတော်ကလည်းမလာရဘူးဆိုပြီးတော့ရှေ့ဆက်ပြီးတော့လှော်ခိုင်းတယ်နောက်ဆုံးရှင်ဒီဝရတော်ကငါရဲ့တသိန်းတန်ရွှေခွက်ကြီးဆုံရှုံရနေခြင်းလောဘတရားတွေတောကတရားတွေအဲ့ဖရာတော်ကလည်းပဲငါပေါ်မှာအချင်းချင်းလုံရက်နေခြင်းဒေါသတရားတွေဝန်းနေမှုငိုကြွေးမှုဘုန်းကြီးတို့ကိုစင်ရဲမှုစိတ်စင်ရဲမှုမိဖုံးစုံတွေလောင်လိုက်တာနှလုံးသားတွေပူလောင်ပြီးတော့ပါးစပ်ကလည်းပဲသွေးတွေအံ့တော့တာပဲနောက်ဆုံးမှာဘုန်းကြီးတို့ရွှွညွန်ထဲမှာရှိနေတဲ့ညွန်တွေဟာရေကန်ထဲမှာရှိနေတဲ့ရေခန့်သွားတဲ့ညွန်တွေပွဲသွားတယ်လို့ပဲအရှင်ဒီဝရရဲ့နှလုံးကအဲ့ဒီနေရာမှာကွဲပြီးတော့သေပွဲဝင်သွားခဲ့ရတယ်တဲ့သေပွဲဝင်တဲ့အချိန်မှာဖရာလောင်းဘောမှာရှင်ညိုအာဂတာတွေဒီကောင်ငါ့ကိုလှုပ်ရက်နေခြင်းငါတသိန်းနဲ့ရွှေခွက်ကြီးဆုံရုံရတာဒီကောင်းကြောင်ဆိုပြီးတော့တငယ်ချင်းမပိသားတဲ့ပုံကိုဆိုပြီးတော့တကယ်တော့ကိုမယိုးသားလို့ကိုမရတာဖရာတော်ကယိုးသားတဲ့အတွက်ပေးဆက်လိုက်တဲ့အတွက်ရသွားတာဒါမှမမြင်မင်းနဲ့ငါပေါ်မှာလုံရက်နေခြင်းဆိုတဲ့ဒေါသအာကာတနဲ့သေသွားခဲ့တယ်အဲ့တော့သူသေတဲ့အခါမှာဘုန်းကြီးတို့နောက်ဖြစ်တန်းဖြစ်တန်းရင်ညိုးဒေါသအာကာတစိတ်ကြီးကြံနေခဲ့တဲ့အတွက်ဖရာတော်နဲ့ဘယ်ဘဝမှာပဲတွေ့တွေ့ရှင်ဒီဝရဟာရန်လုံးတော့တာပဲနောက်ဆုံးဘုန်းကြီးတို့ဂုံဂုံပြောမယ်တရိဇံဖြစ်လေပဲရံလုတာပဲနောက်ဆုံးရှင်ဒီဝရကရှင်ပြန်ဖြစ်တယ်ဖရာလောင်းကသားတော်လေးဖြစ်တယ်အဲ့သားတော်လေးဖြစ်တဲ့ဖရာလောင်းကိုရှင်ဒီဝရလောင်းဖြစ်တဲ့ရှင်ပြန်ကတက်ပြက်တဲ့ဘဝ၄ခုရှိခဲ့သွားပါတယ်ဘလောက်တိဒေါသအကတ္တတွေဖြစ်လာခဲ့တာအဲ့ဒီရွဲကုန်တဲ့ဘဝတုန်းကတသိန်းတန်ကြီးရှိတဲ့ရွှေဘွက်ကိုကြောင်းပြူပြီးတော့ဖြစ်တာတဲ့ဒါကြောင့်ဘုန်းကြီးတို့အာလုံတို့တက္ကရာမတွေရံမျိုးတွေကတိတ်ကြောက်เสียကောင်းပါတယ်ဒီရွှေဘွက်ဆိုတာဘုန်းကြီးတို့တန်ကြီးကြီးမားတာမှန်ပေမဲ့လို့တကယ်တော့မေတ္တာတရားပိုတန်ကိုကြီးမားပါတယ်အဲ့တော့ဒီဒေါသအကတရားကြောင့်ရှင်ဒီဝရဟာငရေရောက်ရတဲ့ဘဝကြီးအများကြီးပဲအကုသိုလ်တွေကလည်းတိတ်ကြီးတယ်နောက်ဆုံးဘုန်းကြီးတို့ဘုရားရှင်လောင်းကဘုရားသာဖြစ်တယ်အရှင်ဒီဝရလောင်းကရှင်ဒီဝရသာဖြစ်တယ်ဆွေမျိုးကညီကိုတဝန်းခွဲတော်တယ်တမီရောက်ဖတ်တော်တယ်မြတ်စွာဘုရားရဲ့ဘုရားလောင်းရဲ့ဘုန်းကြီးတို့လူဘဝတုန်းကလက်ထက်ခဲ့တဲ့ရတ္တရာတေဝီဆိုတာရှင်ဒီဝရရဲ့နှမတော်ပါတယ်။ဒါကြောင့်သမီးယောက်ျားလည်းတော်တယ်၊ညီကိုတဝန်းကွယ်လည်းတော်တယ်။ရဟန်းပြုတော့ရှင်ဒီဝရဟာမြတ်စွာဘုရားရဲ့တပည့်တော်ဝကလည်းပဲဖြစ်တယ်။ဒါပေမဲ့လို့ရှင်ဒီဝရကလက်လာပါလိုချင်တယ်၊ဘုံကြီးခြင်းနဲ့နာမည်ကြီးခြင်းနဲ့ဒီတော့ဇာတတမင်းသားနဲ့ပေါင်းပြီးတော့ပထမဒ ပေမိတာရာမင်းကြီးမြတ်စွာဘုရားရဲ့ကျောင်းတကာကြီးကိုလှုပ်ကျင်သက်ဖြတ်တယ်။နောက်ပိုင်းမှာလေသမားတွေကိုလှုပ်ပြီးတော့မြတ်စွာဘုရားကိုလှုပ်ကျင်တယ်သက်ဖြတ်တယ်မအောင်မြင်ဘူး။ကေစကုတ်တော်မောင်မတက်ပြီးတော့ကြောက်တုံးနဲ့လှိမ့်ချတယ်မြတ်စွာဘုရားကိုလှုပ်ကျင်သက်ဖြတ်တယ်မအောင်မြင်ဘူး။နောက်ဆုံးဘုန်းကြီးတို့နာတာဂတိရှင်ကိုလှုပ်ပြီးတော့မြတ်စွာဘုရားကိုလှုပ်ကျင်သက်ဖြတ်တယ်မအောင်မြင်ပါဘူး။နောက်ဆုံးမှာဘုန်းကြီးတို့အရှင်ဒီဝရဟံဘာလဲဆိုတော့မြတ်စွာဘုရားကရှင်ဒီဝရက်ကသာကိုယ့်ပေါ်မှာဒါလောက်ကြီးယံသူလို့သဘောထားခဲ့ပြီမဲ့မြတ်စွာဘုရားကဝရကေဒီဝတတံမိစောရိအင်္ဂုလိမာလကေဒနာပါလိယာဟုလိဇာတပတ္ထသမမာနတောတဲ့အဲ့တော့ရှင်ဒီဝရက်ကဘဝတိုင်းဘဝတိုင်းရွေးကုန်တဲ့ဘဝတသိမ့်ပြန်ရွှေပွက်ကြီးကိုသူမရတဲ့အတွက်ကြောင့်ဒေါသအာကတာရီနဲ့ယံညိုးတွေဖွဲ့ပြီးတော့ဘဝတိုင်းဘဝတိုင်းယံတွေဖြစ်လာကြတာအဲ့တော့သားဖြစ်တဲ့ဘဝတည်းသားဖြစ်တဲ့လူကိုရှင်ဒီဝရတောင်ဖြစ်တဲ့ရှင်ဘီရင်ကတက်ဖြတ်ခဲ့ရတယ်။ဖျားဖြစ်တော်လည်းပဲအားလုံးကလားဗိမိတာရာမင်းတို့ကောသလမင်းကြီးတို့အနာတပိန်တထေးတို့ဝိသခါတို့တို့ကလားကြည်ညိုတာရှင်ဒီဝရကတော့မြတ်စွာဘုရားပေါ်မှာလှုပ်ကြံတက်ဖြတ်တယ်တဲ့။အဲ့တော့ရှင်ဒီဝရရဲ့ဝါရကတတွေးပင်နေတဲ့လက်ကိုတတွေးနဲ့ပြန်စေးတာဒီကျဆိုးတဲ့မစင်ကျင်ကြီးနဲ့ပြန်စည်းတယ်လို့ကြာလေကြာလေပို့ပြီးတော့ညစ်ပတ်လေညစ်ပတ်လေဒါကအရှင်ဒီဝရရဲ့ဝါရမြတ်စွာဘုရားကဘယ်လိုလုပ်ခဲ့တယ်လဲမြတ်စွာဘုရားကအရှင်ဒီဝရပေါ်မှာမေတ္တာတရားကရုဏာတရားနဲ့တုံ့ပြန်ခဲ့တယ်တဲ့အဲ့တော့ဘယ်လောက်ထိတုံ့ပြန်တယ်လဲဆိုတော့သားတော်ရာဟုလာလေးနဲ့အရှင်ဒီဝရပေါ်မှာမြတ်စွာဘုရားကစိတ်ထားတူမျှပါတယ်တဲ့ဒါအံ့ဩစရာကောင်းတဲ့အချက်ပေါ့ရှင်ဒီဝရကမြတ်စွာဘုရားပေါ်မှာလှုပ်ကျင်တက်ဖြတ်တဲ့ပုဂ္ဂိုလ်သားတော်ရာဟုလာလေးရဲ့မြတ်စွာဘုရားရှင်ရဲ့လူဘဝတုန်းကဖျားမဖြစ်ခင်ကသားတော်ရင်အဲ့ဒီသားတော်ရင်ပေါ်နဲ့ကိုယ်ပေါ်မှာလှုပ်ကျင်တက်ဖြတ်တဲ့ရှင်ဒီဝရပေါ်မှာမြတ်စွာဘုရားစိတ်ထားတူပါတယ်တဲ့ဒါအံ့ဩစရာကောင်းတဲ့အချက်ပဲအဲ့တော့စိတ်ထားတူတယ်ဆိုတာဘယ်လိုများသိတတ်နိုင်မလဲဒါလေးကိုဘုန်းကြီးတို့သိဖို့လိုအပ်တယ်မြတ်စွာဘုရားကရှင်ဒီဝရပေါ်မှာမေတ္တာမပြတ်ခဲ့ဘူးဒါလေးကိုဘာလို့ထောက်ပြီးတော့သိရမလဲ။ဘုန်းကြီးတို့စိတ်သားတော်ရာဟုလာလေးကိုမြတ်စွာဘုရားကနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုအောင်အမွေတောင်းလိုက်လာတဲ့သားတော်ရာဟုလာလေးကိုကိုရင်ဖို့ပေးခဲ့တယ်။နောက်ပိုင်းရှင်ရာဟုလာလေးရဲ့တရားကြီးကြိုးစားအားထုတ်လိုက်တာယဟန်ဖြစ်ပြီးတော့ဝါမယခင်ပဲယဟန်နာရှင်မြတ်ကြီးဖြစ်သွားခဲ့တယ်။နိဗ္ဗာန်ချမ်းသာကိုခံစားသွားခဲ့ရတယ်။အဲ့တော့မြတ်စွာဘုရားသားတော်ရာဟုလာကိုနိဗ္ဗာန်မျက်မှောက်ပြုအောင်လုပ်ပေးတော်မူခဲ့တယ်။အရှင်ဒီဝရဘုံမှာရောဘလို့သဘောရှိတယ်လေအရှင်ဒီဝရဘုံမှာလည်းမြတ်စွာဘုရားကမေတ္တာကရုဏာပြည့်နဲ့လှုပ်ပေးခဲ့ပါတယ်အဲ့တော့ဘာဝထောက်ဆပြီးတော့သိတင်တယ်လေဆိုတော့အရှင်ဒီဝရဟာဘုန်းကြီးတို့မြတ်စွာဘုရားဘုံမှာလူဘဝမှာနေပြီးတော့ယဟန်မပြူလဲပဲရှင်ဒီဝရကမြတ်စွာဘုရားဘုံရံညိုးတွေဖွဲ့ပြီးတော့တမဲဖြက်မဲလုံးမှာပဲလုံးကြံတဲ့ကိစ္စတွေလုံးမှာပဲနောက်ပြီးတော့ယဟန်ပြူပြီးတော့နေရင်လည်းပဲရှင်ဒီဝရဟာမြတ်စွာဘုရားပေါ်မှာလှုပ်ကြံတက်ဖြတ်มาပဲအဲ့တော့မြတ်စွာဘုရားကယဟန်ပြုတ်ပြီးတဲ့နောက်ပိုင်းမှာရှင်ဒီဝရကသူ့ကိုလှုပ်ကြံတက်ဖြတ်မယ်ဆိုတာမသိဘူးလားဆိုတော့မြတ်စွာဘုရားကတပ်ပင်ညတဉာဏ်ပိုင်ရှင်အလုံးကိုသိတော့ဒီရှင်ဒီဝရသူ့ပေါ်မှာလှုပ်ကြံတက်ဖြတ်မယ်ဆိုတာမြတ်စွာဘုရားကအစောကြီးတည်းသိပြီးသားပါအဲ့တော့ကောင်းပြီကိုယ့်ကိုလှုပ်ကြံတက်ဖြတ်မဲ့ပုဂ္ဂိုလ်တယောက်ကိုမြတ်စွာဘုရားကဘာဖြစ်လို့ယဟန်ပြုတ်ပေးတယ်လဲဒီမိကုံလေးမေးစရာရှိလာတယ်ဒီတော့အဖြေရပါလဲဆိုတော့မြတ်စွာဘုရားမေတ္တာကရုဏာကြီးမားလွန်းလို့အရှင်ဒီဝရက်ကိုနိဗ္ဗာန်ကိုမျက်မှောက်ပြုစေခြင်းလို့တဲ့ဘယ်လိုလဲဆိုတော့လူဘဝနဲ့နေလို့ရှိရင်ရှင်ဒီဝရက်ကမြတ်စွာဘုရားကိုပြင်မာတော့ပြင်မာမယ်လှုပ်ကြံတက်ဖြတ်မယ်ဒါပေမဲ့လို့မြတ်စွာဘုရားကိုဝန်ချတောင်းပန်ခွင့်မရနိုင်ဘူးတဲ့လူဘဝဆိုတော့အတိလိမ္မာဉာဏ်ပညာတွေအားနည်းပြီးတော့မြေမြိုကနီးမှာမြတ်စွာဘုရားကိုဝန်ချတောင်းပန်ခွင့်နေလုံးမှာမဟုတ်ပါဘူးတကယ်လို့ယဟန်ပြုတ်ပြီးတဲ့အခါကျတော့မြေမြိုတဲ့အချိန်ကျတော့မြတ်စွာဘုရားကိုနောက်ဆုံးရှင်ဒီဝရက်ကမြေမြိုမြိုသွားလိုက်တာလည်းပဲဒီမြေမြိုတဲ့အခါကျတော့မြတ်စွာဘုရားကိုလှမ်းပြီးတော့ဥတင်ကြားနာရှစ်ခိုးပူဇော်ပြီးတော့ဝန်ချတောင်းမှကြော်သွားတယ်တဲ့အဲ့ဒီလိုကြော်ခွင့်ရဖို့အတွက်မြတ်စွာဘုရားကယဟန်ပြုတ်ပေးခဲ့တာပါကြော်ခွင့်ရတော့ဘာကြိုးထုလဲခုဝီစီငရဲ့ရှင်ဒီဝရက်ကြပြီအဝိဇ္ဇမေယျလွတ်လွတ်ပါရမီတွေဖြစ်ပြီးကဘာတသိမ့်ကြလို့ရှိရင်ရှင်ဒီဝရဟအဲ့ဒီဝန်ချတောင်းမှန်တဲ့ကရောကုသိုလ်ကြောင့်ဘုန်းကြီးတို့ရှင်ဒီဝရဟပိစိကဗုဒ္ဓရဟန္တာရှင်မြတ်ကြီးဖြစ်မယ်တဲ့အဲ့တော့ပိစိကဗုဒ္ဓရဟန္တာရှင်မြတ်ဖြစ်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်တယ်ဒါပါဖြစ်လို့လဲဆိုတော့မြတ်စွာဘုရားကရှင်ဒီဝရအပေါ်မှာမေတ္တာကရုဏာကြီးမားစွာနဲ့ဝန်ချတောင်းပန်ကရောကွင်ရအောင်ယဟန်ပြုပေးခဲ့တယ်ဒီလိုကရောကွင်ရတဲ့အတွက်ရှင်ဒီဝရဟနိဗ္ဗာန်ချမ်းသာသည့် နောက်ဆုံးပိဿကဘုရားရဟန္တာရှင်ပြဖြစ်ပြီးတော့မျက်မှောက်ပြုရမယ်အဲ့တော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်အောင်လုပ်ပေးတယ်ဆိုတာဒါမြတ်စွာဘုရားရဲ့မေတ္တာကရုဏာကြီးမားလို့တဲ့ဘုန်းကြီးတို့ကိုယ်ရန်သူကိုဆိုရင်ဘယ်လုပ်ပေးပါမလဲမြတ်စွာဘုရားကတော့ရန်သူဖြစ်တဲ့ရှင်တွေဝရကိုနောက်ဆုံးနိဗ္ဗာန်ရောက်ဖြစ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုအောင်ဝန်ချတောင်းပန်ခွင့်ကတော့ခွင့်ရအောင်ယဟန်ပြုပေးခဲ့တာအဲ့ဒါမြတ်စွာဘုရားရဲ့ရှင်ရဟုလာလေးအပေါ်မှာမြတ်စွာဘုရားစိတ်ထားတယ်လို့ပဲမြတ်စွာဘုရားရှင်ဒီဝရအပေါ်မှာလည်းမေတ္တာကြီးမားတယ်ဆိုတဲ့သင်္ကေတပါဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့ဝါဒကတတွေးပင်နေတဲ့လက်ကိုဘုန်းကြီးတို့ရေစင်ကြီးနဲ့ဆေးကြောတယ်လို့ပဲယံမူတဲ့ကိုယ့်ကိုလောက်ကျန်တက်ဖြစ်တဲ့ရှင်ဒီဝရကိုနိဗ္ဗာန်တိရောက်အောင်ပို့ပေးတယ်ဆိုတာဒါမြတ်စွာဘုရားရှင်ရဲ့ဝါဒဒါကြောင့်ယနေ့ပုံညာကံမီယုဝတီဖွဲ့သူဖွဲ့သားတွေဟာအဲ့တော့ကိုယ့်ကိုယံလုတာတဲ့ပုဂ္ဂိုလ်တောင်မှမြတ်စွာဘုရားဟာကြည်ပြူပြူခွင့်ပြုပေးတယ်။မိမိတို့ကဘာလို့ခွင့်မလွတ်နိုင်ရမှာလဲ။ငါတို့လည်းပဲမြတ်စွာဘုရားရှင်ရဲ့တာဝကဒီတော့အရာရာကိုမေတ္တာတရားနဲ့ခွင့်လွတ်မယ်ဆိုပြီးကျင့်သုံးရင်ဒါမြတ်စွာဘုရားရဲ့ဝါဒကိုကျင့်သုံးရရောက်သွားပါတယ်။အဲ့တော့ဘုန်းကြီးတို့ဘုရားရှင်ကဘာနဲ့တူတယ်လဲဆိုတော့စဉ်းစားကြည့်ရင်စံတကုဏ္ဏတာတော်ကြီးနဲ့တူတယ်တဲ့။စံတကုဏ္ဏတာတို့မှာဘုန်းကြီးတို့တစ်ပင်မှာရှင်စင်မှာလည်းပဲလူသားတွေကိုနတ်နဲ့နတ်သားနဲ့ကျေးဇူးပြုတာပဲနောက်ပြီးတော့ဒီနတ်သားပင်ကြီးကိုခုတ်လှဲလိုက်တယ်ခုတ်လှဲလိုက်တဲ့ပုံကိုလည်းအမွေနတ်သားတွေနဲ့နတ်သားတို့ကြီးကကျေးဇူးပြုနေတာပဲနောက်ဆုံးဘုန်းကြီးတို့ဒီစံတကုဏ္ဏတာတို့ကြီးကိုမီးရှို့ပြလိုက်မီးရှို့ပြလိုက်တော့လည်းပဲမကြုံမချင်းမီးသွေးမဖြစ်မချင်းမီးရှို့တဲ့ပုံကိုစံတကုဏ္ဏတာတို့ကြီးကအမွေနတ်သားတွေနဲ့ကျေးဇူးပြုတယ်တဲ့ဒီလိုပဲမြတ်စွာဘုရားရှင်ဟာပြိဋိဘံမဆံမချင်းကိုယ့်ပေါ်မှာယံလုံးတဲ့အရှင်ဒီဝရဲ့အပေါ်မှာယံမှုနဲ့မတုံ့ပြန်ဘဲနဲ့ဘုန်းကြီးတို့တတွေးပင်နေတဲ့လက်ကိုရည်စင်ရည်နဲ့ဆေးကြောတယ်လို့မေတ္တာကရုဏာနဲ့တုံ့ပြန်ခဲ့တဲ့အတွက်ရှင်ဒီဝရလည်းပဲနောက်တစ်ချိန်သောကာလမှာဒီဘဝမှာနိဗ္ဗာန်မျက်မှောက်မပြုပေမဲ့နောက်တစ်ချိန်သောကာလမှာနိဗ္ဗာန်ကိုမျက်မှောက်ပြုမယ်ဆိုတာဒါမေတ္တာစွန့်အားရဲ့အကျိုးတွေပါကဲအားလုံးစောစောကပြားလေးကိုတစ်ခေါက်ပြန်ဆိုရအောင်တရွေပိယရေဖြင့်သာမှန်စွာဆေးမစင်ကြည်သည်တရွေဖြင့်သာဆေးလီယာလွန်စွာပူ၍နိပေသည်ရံကိုရံခြင်းတုံ့ပြန်လျင်ငြိမ်းခြင်းဘယ်ကမရှိပြီရန်ကိုရန်ချင်းမတုံလျင်ငြိမ်းချင်းချမ်းသာပြေဝသည်ကိုကိုကိုစဉ်းစားကြည့်လိုက်ငါဘသူပေါ်မြန်ရန်မျိုးတွေဖွဲ့နေတယ်လေဘသူပေါ်မြန်ဒေါသအာကတာတွေဖြစ်နေတယ်လေဖြစ်နေလို့ရှိရင်ဘုန်းကြီးတို့ငါဘသူလမ်းစဉ်လိုက်နေတယ်ဒါဆိုရင်ရှင်ဒီဝရရဲ့လမ်းစဉ်လိုက်နေပြီဒီဒေါသအာကတာရန်မျိုးတွေကငါဘဝအတွက်အပင်ရောက်ချောင်းဖြစ်သွားတယ်အရှင်ဒီဝရဟာဒေါသအာကတရံညိုတွေကိုဖွဲ့တဲ့အတွက်အဝိဇ္ဇငရဲ့ရောက်သွားပြီအရှင်ဒီဝရရဲ့လမ်းစရာအဝိဇ္ဇငရဲ့မှာလမ်းဆုံးနေတယ်ဘုရားရှင်ကိုရောမြတ်ကကိုယ့်ပေါ်လောက်ကျန်သက်ဖြစ်တဲ့အရှင်ဒီဝရကိုပဲနိဗ္ဗာန်မျက်မှောက်ပြုအောင်တီးခံပြီးတော့မေတ္တာတရားနဲ့ခွင့်လွတ်တော်မူခဲ့တယ်ကိုကြီးတော်မူခဲ့တယ်စံတကူနန္တာတော်လို့ကိုယ့်ကိုမီးရှို့တဲ့ပုဂ္ဂိုလ်ကိုမကြုံမချင်းမီးသွေးမဖြစ်မချင်းနတ်သားနဲ့ကျေးဇူးပြုတယ်လို့မြတ်စွာဘုရားကပေးနေတဲ့လက်ကိုတရွေပင်နေတာကိုရည်စင်ရည်နဲ့ဆေးကြောပြီးတော့တန့်စင်အောင်လှုပ်သွားခဲ့တယ်။မြတ်စွာဘုရားကိုကြောင်းပြုပြီးတော့ရှင်တေဝရကိုယ်တိုင်ချမ်းသာခွင့်ရအောင်ပါ။အဲ့တော့ငါတို့ကမြတ်စွာဘုရားရှင်ရဲ့တပိတာဝကဖြစ်နေတော့ဒီလိုဒေါသအာဃာတထားတာမသိတော့ပါလား။ဒါမျိုးတွေးပြီးတော့ဒေါသအာဃာတတွေရှိနေခဲ့လို့ရှိရင်လည်းပဲဘုရားရှင်ကျင့်သုံးတယ်လို့မိမိတို့ကျင့်သုံးနိုင်ရမယ်ပေါ့။ဒါဆိုလို့ရှိရင်ဘုန်းကြီးတို့တရွေးပေနေတဲ့လက်ကိုရေစင်ရည်နဲ့ချေကြောရရောက်သွားတယ်ရံကိုမေတ္တာနဲ့တုံ့ပြန်ရရောက်သွားတဲ့အတွက်ဒီဘဝမှာလည်းပဲငြိမ်းချမ်းတန်တရာမှာလည်းပဲတွေ့တိုင်းတွေ့တိုင်းရံသူဖြစ်ဖြစ်စီမိတ်ဆွေတွေပြန်ဖြစ်ပြီးတော့ပါရမီပြည့်ပတ်တွေဖြစ်သွားနိုင်ပါတယ်တဲ့ဒါလေးတွေကိုဘုန်းကြီးကကျင့်သုံးစေခြင်းလို့မေတ္တာရည်ဖြင့်ချေကြောပါဆိုတဲ့ဒီတရားကိုဟောပေးခြင်းဖြစ်တယ်ပေါ့ဘုန်းကြီးတို့ဒီတရားကိုသူတော်ကောင်းဆက်ဆက်ကျင့်သုံးခဲ့ကြပါတယ်အဲ့တော့လွန်ခဲ့တဲ့နှစ်60လောက်ကဘုန်းကြီးတို့မြန်မာပြည်မှာကျင့်သုံးခဲ့တဲ့အကြောင်းလေးကိုဘုန်းကြီးနည်းနည်းလေးပြန်ပြောပြခြင်းသေးတယ်။အဲ့တော့ဒီကျင့်သုံးခဲ့တဲ့ပုဂ္ဂိုလ်ကရှားမို့ပေါ့ဘုကျုံအောင်ဆန်းရဲ့ကတော်ဒေါခင်ကြီးကျင့်သုံးခဲ့တဲ့လမ်းစဉ်တွေဘုန်းကြီးနည်းနည်းလေးပြောပြပေးဦးမယ်။ဘုန်းကြီးတို့1948ခုဇူလိုင်16ရက်ကဘုကျုံအောင်ဆန်းတဲ့တကောအာဇာနည်ကြီးတွေကိုဂလုံဦးစောကနေပြီးတော့လုံကြံခိုင်းလိုက်တဲ့အတွက်အားလုံးသေသွားကြတယ်။ အဲ့ဒီနေကိုအာဇာနီနေဆိုပြီးတော့သတ်မှတ်ခဲ့ကြရတယ်။အဲ့တော့ဘုရားအောင်ဆက်တို့ကြာဆုံးပြီးတဲ့နောက်ပိုင်းမှာဘုန်းကြီးတို့ဂလုံးဥဇော်လည်းပဲကြိုးပေးပြီးတော့အသက်ခံခဲ့ရတယ်။အဲ့တော့ဘုန်းကြီးတို့မြန်မာပြည်မှာလည်းပဲဒီမိုကရေစီစနစ်ကျင့်သုံးခဲ့ဘူးပါတယ်အဲ့ဒီချိန်တုန်းက။အဲ့တော့ဘုရားအောင်ဆက်တို့ဖြစ်တဲ့ဒေါ်ခင်ကြီးကလည်းပဲတိတ်ပြီးတော့ဆင်ရဲခဲ့တယ်။ဘာဖြစ်လို့လဲဆိုတော့ကလေးလေးတွေကလည်းပဲတယောက်ချာတစ်နှစ်ချာမွေးတော့ကလေးလေးတွေကငငယ်လေးတွေပဲရှိသေးတယ်။နောက်ဘုเจ้าအောင်ဆန်းကွယ်လွန်သွားတော့ဘုเจ้าအောင်ဆန်းကနိုင်ငံအတွက်လုပ်ခဲ့တာသူ့အတွက်ရတယ်မှုအတွက်ဘာမှမလုပ်ခဲ့ဘူး။စော်ဘွားတွေဘာတွေရှမ်းပြည်ကနေပြီးတော့ရွှေချောင်းလေးဘုเจ้าအတွက်လက်ဆောင်ပေးတယ်။ဘုเจ้าကမိသားစုအကျိုးမတုံးမင်းနဲ့တိုင်းပြည်အတွက်လှူခဲ့တယ်ပေါ့။နောက်ဆုံးဘုန်းကြီးတို့ဘုเจ้าအောင်ဆန်းကွယ်လွန်တဲ့အခါမှာအင်ကြီးရဲ့ဝတ်စားဟာငါးစုံလောက်ပဲကျန်တယ်လို့သမိုင်းမှာရှိနေခဲ့တယ်။နောက်ပြီးတော့အိလွတ်လပ်ရေးယူဖို့အင်္ဂလန်ကိုသွားတဲ့အခါအိန္ဒိယတထောက်ဝင်လာတယ်။အဝတ်စားကောင်းကောင်းမပါလို့အိန္ဒိယဝန်ကြီးချုပ်ဖြစ်တဲ့နေရူကနေပြီးတော့ဗိုလ်ချုပ်အောင်ဆန်းအတွက်ကုတ်အင်းကြီးတစ်ထည်ဆင်ပေးရတယ်တဲ့။အဲ့တော့အာလုံးချုပ်ကြည့်ရင်ဗိုလ်ချုပ်အောင်ဆန်းဟာသူ့ချမ်းသာဖို့အတွက်မလုပ်ခဲ့ဘူး။တိုင်းပြည်ကောင်းစားဖို့အတွက်လုပ်ခဲ့တယ်။သူ့ကိုလက်ဆောင်ပေးတဲ့ရွှေချောင်းတွေကိုပဲမိသားစုကိုမပေးဘဲနဲ့တိုင်းပြည်တည်ဆောက်ရေးအတွက်အသုံးပြုခဲ့တယ်တဲ့။အဲ့တော့ဗိုလ်ချုပ်အောင်ဆန်းပွေလွန်တဲ့အခါဒေါခင်ကြီးအတွက်ပစ္စည်းပစ္စည်းကဘာမှမကြံခဲ့ပါဘူးတိတ်ဆင်းရဲနေတဲ့အချိန်ပေါ့အဲ့တော့ဒီလိုဒီမိုကရေစီကျင့်သုံးနေတဲ့အချိန်မှာဝန်ကြီးတစ်ယောက်ကဒေါခင်ကြီးကိုတနာလို့အင်မတန်မှမေတ္တာလည်းပဲရှိလို့ပေါ့နော်အဲ့တော့စေနာမေတ္တာနဲ့အကြံပေးခဲ့တယ်ဘယ်လိုကြံပေးလဲဆိုတော့ဒေါခင်ကြီးကိုကြံပေးတာကဗိုလ်ချုပ်အောင်ဆန်းတို့တည်သွားရတာဟာရာဇဝတ်မှုမြောက်ပါတယ်တဲ့ကလုံစော်ကနေပြီးတော့လှုပ်ကြံတက်ဖြတ်ဖြစ်တယ်ပေါ့အဲ့တော့ရာဇဝတ်မှုမြောက်တဲ့အတွက်ဂလုံစောရဲ့ကြံရစ်တဲ့မိသားစုဒေါ်သန်းခင်မိသားစုကိုတရားမှလမ်းကြောင်းအရာတရားဆွဲပြီးတော့နေနာကြီးတောင်းရင်ရနိုင်ပါတယ်တဲ့ကျမယောက်ျားဘိုလ်ချုပ်များတက်ရှိခဲ့ရင်ဒီလိုဒီလိုဝင်ငွေရနိုင်ပါတယ်အဲ့တော့ဒီဝင်ငွေတွေကဘိုလ်ချုပ်ပွေလွန်သွားတဲ့အတွက်ဆုံရှုံသွားပါပြီဒါကြောင့်ဒီလိုနေနာကြီးရချင်ပါတယ်ဆိုပြီးတော့တရားရုံးမှာတရားဆွဲပြီးတော့နေနာကြီးတောင်းရင်အဲ့တော့ဂလုံစိုးရဲ့ဇနီးဒေါ်သန်းခင်မိသားစုထံကငွေကြီးရနိုင်ပါတယ်ဆိုပြီးတော့ဝန်ကြီးတယောက်ကဒေါ်ခင်ကြီးကိုစေနာမေတ္တာနဲ့အကြံပေးခဲ့ဘူးတဲ့ဘုန်းကြီးတို့အာဇာနည်ခေါင်းဆောင်တယောက်ရဲ့အမျိုးသမီးတယောက်ကဆိုရင်ဂလုံစိုးမိသားစုကိုတရားဆွဲလိုက်တဲ့အတွက်ငွေတသိန်းကျော်ကြီးရခဲ့တယ်ပေါ့အဲ့ဒီခေတ်တုန်းကအဲ့ဒီခေတ်ကငွေတသိန်းဟန်လွန်ခဲ့တဲ့2 60ကျော်လောက်ကဆိုတော့ဘလောက်တန်ကြီးရှိမလဲဆိုရင်ဘုန်းကြီးတို့အဲ့ဒီခေတ်ကတိုက်ဝဲမယ်ဝင်းချံဝဲမယ်ကားဝဲမယ်ဒါတောင်မှ9000လောက်ပိုသေးတယ်ငွေတသိန်းမကုန်ဘူးတဲ့အဲ့ဒီလောက်တန်ဖိုးကြီးတာအဲ့တော့ဒေါခင်ကြီးအနေနဲ့ဒီငွေတသိန်းရမယ်ဆိုရင်သူ့မိသားစုအတွက်တိတ်ပြီးတော့အဆင်ပြေသွားမှာဒါပေမဲ့ဒေါခင်ကြီးကဘလို့ပြောခဲ့တယ်ဆိုတော့ဂလုံစောရဲ့မျိုးသမီးဒေါ်သန်းခင်ပေါ့သူလည်းပဲမုတ်ဆိုးမပါတဲ့ကျမလည်းပဲမုတ်ဆိုးမပဲအဲ့တော့သူမုတ်ဆိုးမကမျက်နှာမရှိတဲ့မုတ်ဆိုးမဂုံသိက္ခာမဲ့တဲ့မုတ်ဆိုးမဖြစ်ရပါတယ်ကျမမုတ်ဆိုးမကတော့ဂုံသိက္ခာရှိတဲ့မုတ်ဆိုးမဖြစ်ရပါတယ်တဲ့။ဒါကြောင့်ဒေါ်သန်းခင်မိသားစုကိုတရားလည်းမစွဲလို့ပါဘူး။နင့်နာကြီးလည်းမတောင်းလို့ပါဘူးဆိုပြီးတော့ဗိုလ်ချုပ်အောင်ဆန်းရဲ့ဇနီးဖြစ်တဲ့ဒေါ်ခင်ကြီးကဒီလိုမျိုးလေးပြောခဲ့တယ်ပေါ့။အဲ့တော့ဘုန်းကြီးတို့ဒီလိုပြောခဲ့တဲ့စကားဟာဒေါ်ခင်ကြီးကပြန်ပြောလို့သိရတာမဟုတ်ပါဘူး။အဲ့တော့ဂလုံစောရဲ့သမီးဖြစ်တဲ့ဒေါ်ဘေဘီစောကနေပြီးတော့ပြန်ပြောလို့စာရေးဆရာတယောက်ကသိရတာ။အဲ့ဒီစာရေးဆရာတယောက်ကပြန်ရေးထားတဲ့အတွက်ဒီเจ้าနေဘုန်းကြီးတို့ဖတ်ရတာအဲ့တော့ဒေါခင်ကြီးကကိုယ့်ရဲ့မှန်ကန်တဲ့ဂုံတရင်ဖြစ်ပြီမဲ့လို့လူတွေတိုင်းမကြွားဘူးဆိုတာဒါပေါ်လွင်တယ်။နောက်ပြီးတော့ဘေဘီစောရဲ့ဂလုံစောရဲ့တမီဖြစ်တဲ့ဒေါ်ဘေဘီစောတို့ဟာဒေါခင်ကြီးတို့မိသားစုကိုတိတ်ပြီးတော့ယေရှုတင်တယ်။ဘယ်လိုလဲဆိုတော့သူတို့မိသားစုမှာအာဇာနည်နဲ့ရောက်တိုင်းမျက်နှာငယ်ရတယ်။ဘယ်နေရာမှမတော်ရဘူးဘိုးချုပ်ကိုလှုပ်ကြမ်းတဲ့ဂလုံစောရဲ့တမီတဲ့ဂလုံစောရဲ့မိတဲ့အဲ့တော့ဂလုံစောရဲ့အရေးကြီးရလွှမ်းနေတော့ဘယ်နေရာပဲသွားသွားမျက်နှာတိတ်ပြီးတော့ငေရတယ်အောက်တန်းကြရတဲ့ဘဝအဲ့တော့ဒေါခင်ကြီးမိသားစုကခွန့်လွတ်ပါတယ်တရားမစွဲပါဘူးဒါမျိုးလေးပြောလိုက်တဲ့အခါသူတို့ရဲ့မိသားစုကဒေါခင်ကြီးမိသားစုပေါ်မှာယံညုံမဖွဲ့ဘဲနဲ့ကျေးဇူးတွေတင်လို့ဒေါခင်ကြီးတို့မိသားစုကလည်းပဲသူတို့ပေါ်မှာအာလုံစာနာမေတ္တာတရားထားခဲ့တယ်အဲ့တော့ယံညုံတွေကအာလုံကင်းစင်သွားကြပါတယ်အဲ့တော့ဒီဘဝမှာလည်းပဲဒေါခင်ကြီးမိသားစုနဲ့ကလုံစောရဲ့ဇနီးဒေါ်သန်းခင်ရဲ့မိသားစုစီလုံးညီညွတ်ပြီးတော့ဘုန်းကြီးတို့ရန်ညူအာကတာဒေါ်သားတွေမရှိသလိုတကယ်လို့တန်တရာမှာပြန်ဆောင်လို့ရှိရင်လေသူတို့ကရန်သူဖြစ်ဖို့မဖြစ်နိုင်တော့ဘူးတဲ့မိတ်ဆွေတွေပဲဖြစ်သွားမယ်အဲ့တော့ဘုန်းကြီးတို့ခုနကကြည်လိုက်လေရှင်ဒီဝရလောင်းကငွေတသိန်းတန်ဖိုးရှိတဲ့ရွှေဘွက်ကိုအကြောင်းပြုပြီးတော့ ဘုရားလောင်းကိုတဘွားတည်းမကနှစ်ဘွားတည်းမကတွေ့တိုင်းတွေ့တိုင်းရန်နေလို့အသက်တွေရန်ရှာနောက်ဆုံးဘုန်းကြီးတို့ဘုရားဖြစ်တဲ့အတီမျိုးမျိုးလုံကျင်ခဲ့တယ်မြတ်စွာဘုရားလည်းပဲဘွားတိုင်းဘွားတိုင်းတက်နိုင်နေမြတ်ခွင့်လွတ်ပြီးတော့တီးခံခဲ့ပါတယ်အဲ့တော့ဒေါခင်ကြီးကျင့်သုံးတဲ့ဝါဒဘုရားရှင်ကျင့်သုံးတဲ့ဝါဒနဲ့အတူတူပါပဲရှိနေတဲ့ရန်ညိုးတွေကိုမေတ္တာတရားနဲ့ဖြေဖြောက်ပြီးတော့ကိုခြင်းစာတရားနဲ့ဖြေဖြောက်ပြီးတော့ဒီလိုခွင့်လွတ်သွားတယ်ဆိုတော့မိသားစုနဲ့စုကဒီဘွားလည်းပဲငြိမ်းချမ်းတန္တရာမှာသူတို့တွေ့ပြန်ရင်လည်းပဲဒေါသအာဃာတရံညိုးတွေလုံးဝကင်းစင်သွားနိုင်တယ်တဲ့ဒါလေးဟာဘုန်းကြီးတို့မှတ်သားစရာကောင်းတဲ့အချက်ကလေးတွေပါဒါကြောင့်ဒေါခင်ကြီးကျင့်သုံးခဲ့တဲ့ဝါဒဟာစဉ်းစားကြည့်ရင်ပေနေတဲ့ဓလွေကိုရည်စင်ကြည့်ရင်ဆေးကြောခဲ့တာပါဒါကြောင့်တန့်ရှင်းစင်ကြယ်သွားပါတယ်ပေနေတဲ့ဓလွေကိုဒေါခင်ကြီးကဓလွေနဲ့ပြန်ပြီးတော့မစီပါဘူးအဲ့တော့ဂလုံးစောရဲ့မိသားစုကိုဒုက္ခရောက်အောင်နင်နာရေးတောင်းတဲ့ကိစ္စတရားစွဲတဲ့ကိစ္စလုံးဝမလုပ်ခဲ့ပါဘူးလုံးမယ်ဆိုရင်လည်းမှန်ကန်ပါတယ်ဘသူကမှပြစ်ဒေါခင်ကြီးကိုပြစ်တင်မှာမဟုတ်ပါဘူးဒါပေမဲ့လို့ဒေါခင်ကြီးကမေတ္တာတရားနဲ့ခွင့်လွတ်ခဲ့တယ်တဲ့ဒါကြောင့်ဒေါခင်ကြီးကဘုရားရှင်အလောင်းတော်ကျင့်သုံးသွားခဲ့တဲ့ဒန်းစင်ကိုကျင့်သုံးသွားတဲ့အတွက်ကလုံစုံမိသားစုနဲ့ဘိုးချုပ်မိသားစုဟာရံညိုးတွေကင်းရှင်းသွားတယ်ဆိုတာဘုန်းကြီးတို့သိပွင့်ဖတ်ရှုပွင့်ရခဲ့ရတယ်ပေါ့ဒါတွေကတိတ်ပြီးတော့ကောင်းတယ်ပေါ့နောက်ဘုန်းကြီးဒေါခင်ကြီးစိတ်ဓာတ်လေးနည်းနည်းပြောပြအောင်မယ်ဘုန်းကြီးတို့စာပေမှာလာတဲ့ပုံကိုလေးမျိုးတွေက၃မျိုးလောက်ကိုဘုန်းကြီးနည်းနည်းလေးပြောပြပေးဦးမယ်။နံပါတ်၁ကပါပိဿပုဂ္ဂိုလ်တဲ့အလိုကြီးတဲ့ပုဂ္ဂိုလ်။ရုံမာတဲ့အလိုရှိတဲ့ပုဂ္ဂိုလ်ပေါ့ပါပိဿပုဂ္ဂိုလ်ဆိုတာ။ဒုတိယကမဟိဿပုဂ္ဂိုလ်လောဘရမကြီးတဲ့ပုဂ္ဂိုလ်တဲ့။နံပါတ်၃ကအပိဿပုဂ္ဂိုလ်အလိုရမနည်းပါတဲ့ပုဂ္ဂိုလ်ဆိုပြီးတော့ဒီပုဂ္ဂိုလ်၃မျိုးကြောင်းဘုန်းကြီးပြောဦးမယ်ပေါ့။အဲ့တော့ပါပိဿရုံမာတဲ့အလိုဆိုးရှိတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုပြောတာလဲဆိုတော့ယဟန်နေဆိုလို့ရှိရင်ဘုန်းကြီးတို့ကိုယ်မှမရှိတဲ့ဂုဏ်တွေကိုထုတ်ပြီးတော့ကြွားတယ်အဲ့တော့ကိုယ်မှမရှိတာတွေကိုရှိဟန်ဆောင်ပြီးတော့ကြွားတယ်ဝါတယ်သူများထင်ကြည်အောင်လုပ်တယ်နောက်ပြီးတော့လှူတဲ့တန်းတဲ့အခါမှာဘုန်းကြီးတို့ရှားတဲ့ရထိုက်တာတွေပို့ပြီးတော့လိုချင်တယ်လှူတိုင်းယူတယ်အတိုင်းရှိဖို့မသိဘူးမလိုလှူလို့ရှိရင်ယူတော့တာပဲအဲ့တော့မရှိတဲ့ဂုံကိုလည်းပဲကြွားတယ်လှူတိုင်းလည်းပဲလိုအပ်တာမလိုအပ်တာမထောက်ထားပဲနဲ့လှူတိုင်းယူတယ်ဒါဆိုလို့ရှိရင်မဟိတ်ဘုန်းကြီးတို့ပါပိဿရုပ်မာတဲ့လူရှိတဲ့ပုဂ္ဂိုလ်တဲ့နောက်ပြီးတော့မဟိတ်ဆာပုဂ္ဂိုလ်အလိုကြီးတဲ့ပုဂ္ဂိုလ်အလိုရမကြီးတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကဘယ်လိုလဲဆိုတော့ तू ကမဟုတ်တဲ့ဂုံကိုတော့ထုတ်မကြွားဘူးဒါပေမဲ့ရှိပြီးသားဂုံတွေကိုနေရာတကာထုတ်ပြီးတော့ကြွားတယ်တဲ့လိုအပ်တဲ့ဒီဖြစ်စီမလိုအပ်ဒီဖြစ်စီ तू မှာဘယ်လိုဂုံရှိတယ်ဘယ်လိုလုပ်ခဲ့တယ်ဒါတွေကိုအချိန်မရွေးထုတ်ကြွားနေတယ်။နောက်တစ်ချက်ကလှူတန်းယူတယ်တဲ့။လှူလို့ရှိရင်ကိုလိုအပ်တယ်ဖြစ်စီမလိုအပ်တယ်ဖြစ်စီမလိုအပ်ရင်မယူပဲနေရမှာ။ဒါပေမဲ့လှူရင်ယူတော့တာပဲ။ဒီလိုပုံကမျိုးကမဟိစ္စလောဘလိုရမကြီးတဲ့ပုံကိုလေ။အဲ့တော့အပိစ္စပုံကိုကြတော့ပါလဲဆိုတော့ကိုရှိနေတဲ့ဂုံကိုပဲရှွတ်ရှွတ်ဝက်ဝက်နဲ့နေတယ်။တွေ့တိုင်းထုတ်မပြောဘူး။အရေးကြောင်းရှိမှထုတ်ပြောတယ်။လှူတန်းလည်းပဲမယူဘူး။လိုအပ်မှပဲယူတယ်လိုအပ်တဲ့ BC ကိုပဲယူတယ်လှူတိုင်းမယူဘူးတဲ့အဲ့တော့ဒီလိုပုဂ္ဂိုလ်ကအပိစ္စအလိုနှဲပါတဲ့ပုဂ္ဂိုလ်တဲ့ဘုန်းကြီးတို့နိဗ္ဗာန်နဲ့နီးတယ်ဆိုတာအပိစ္စအလိုနှဲပါတဲ့ပုဂ္ဂိုလ်တွေယဟန်တော်တွေသာနိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်ပါတယ်ပါပိစ္စယုံမာတဲ့လူဆိုးရှိတဲ့ပုဂ္ဂိုလ်မဟိစ္စလူကြီးတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေကတော့နိဗ္ဗာန်နဲ့ဝေးနေတတ်ပါတယ်တဲ့ခုဒေါခင်ကြီးကိုသုံးသပ်ကြည့်လိုက်ပေါ့ဒီပုဂ္ဂိုလ်သုံးယောက်ထဲမှာဒေါခင်ကြီးကသူ့မှာရှိနေတဲ့ဂုံတွေကိုသူကနေပြီးတော့ကလုံးစုံမိသားစုပေါ်မှာဖွင့်လုပ်ခဲ့တာ၄နားလဲခဲ့တာ၄တရားမဆွဲခဲ့တာ၄ဒါတွေမှန်မှန်ရဲ့ဒေါခင်ကြီးကထုတ်မပြောခဲ့ဘူးဒီတော့ဒေါခင်ကြီးကဘုန်းကြီးတို့အပိစ္စလိုနေတဲ့ပုံကိုလို့ဒီလိုသုံးသပ်လို့ရပါတယ်အဲ့တော့ဒီလိုပုံကမျိုးတွေကဖျားရှင်ရဲ့လမ်းစဉ်လိုက်နေတော့ဖျားရှင်နိဗ္ဗာန်မျက်မှောက်ပြုတယ်လို့ဒီလိုပုံကတွေကလောဘတွေတဖြည်းဖြည်းနေပြီးတော့နိဗ္ဗာန်အထိမျက်မှောက်ပြုနိုင်ပါတယ်တဲ့ကဲဒါလေးတွေကိုကျင့်သုံးစေခြင်းလို့ဘုန်းကြီးကမေတ္တာရည်ဖြင့်စေကြောပါဆိုတဲ့တရားကိုယနေ့ပုံရကာမီယူဝတီဖွဲ့ကိုဓမ္မလက်ဆောင်ပေးပါတယ်အားလုံးသောဖွဲ့သူဖွဲ့သားတွေကဒီတရားတော်ကို나ယူပြီးတော့မိမိတို့ကိုယ်ကိုမိမိတို့ရှင်ဒီဝရရဲ့လမ်းစဉ်မလိုက်ဖဲနဲ့ဒေါသအာဃာတတွေကိုယ်ပေါ်မှာတုံ့ပြန်လာရင်ဆေးရည်လာရင်တရွေးပေနေတဲ့လက်ကိုရေစင်ရေးနဲ့ဆေးကြောတယ်လို့မေတ္တာတရားနဲ့ဒေါခင်ကြီးတို့ဖရာလောင်းစားတဲ့သူတော်ကောင်းတွေလို့တုံ့ပြန်နိုင်ရပါစေဒီနည်းအားဖြင့်ကုသိုလ်ပါရမီတွေတဖြည်းဖြည်းရင့်သန်ပြီးနောက်ဆုံးမှာမညံပူညံဖြင့်နိဗ္ဗာန်ချမ်းသာကိုကိုစီကိုငါလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း